Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်နိုဝင်ဘာလ21ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါတယ်ရှင်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမောပါရှင်
။အနေခတဲ့ကြီးညပါစေကျွန်တော်တပောင်သားမှာဒီကနေ့ထိတ်တန်းကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးခြင်းပါတယ်။မြောက်ကိုရီးယားနိုင်ငံကတောက်ချန်နေကတိုက်ချင်းပြည့်ပယ်ဒိန်းတပ်ဒုံးကျည်စမ်းသပ်ပြစ်လွတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဒီကနေ့တနင်္လာနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးခေါ်ထားပါတယ်။အမေရိကန်နိုင်ငံဖိလစ်ပိုင်နိုင်ငံအတွက်ခိုင်ခိုင်မာမာယက်တီထောက်ခံပေးသွားမယ်လို့ဖိလစ်ပိုင်နိုင်ငံမှာရောက်ရှိနေတဲ့ဒုတိယအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကဖိလစ်ပိုင်သမ္မတနဲ့ဒီကနေ့တွေ့ဆုံချိန်မှာပြောကြားလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဟာတရုတ်နဲ့ရောအမေရိကန်နဲ့ပါဘယ်ဘက်မှမလိုက်တဲ့မူဝါဒကိုလိုက်နာမှာဖြစ်ကြောင်းအင်ဒိုနီးရှားကာကွယ်ဝင်ကြီးကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့တင်ပြပေးကြမှာပါမဆုမင်း
။ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ချင်းပြည်နယ်ဟာခါမြို့နယ်မိုင်နှဲငယ်အကွာမှာမြန်မာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ် DCDF တွေတိုက်ပွဲဖြစ်ပွားနေပြီးစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်တာတွေရှိနေပါတယ်
။ဒီနေ့ဆိုလို့ရှိရင်ဒီ Jet Fighter နဲ့ရောဖြစ်တော့ Helicopter နဲ့ရောသူတို့ဘုံချေလာချိန်တော့ဘုံလာချေသွားတယ်
ချင်းပြည်နယ်ကာကွယ်ရေးအဖွဲ့ CDF ကပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူမွန်ပြည်နယ်ကြိုင်မြို့မြို့နယ်တောင်ကလေးရဲစခန်းဝင်းမှာစခန်းချခြေကုပ်ထားတဲ့ဒီစစ်ကောင်စီတပ်ကိုတော့ကရင်တပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေဝင်တိုက်ပါတယ်စီးရဲတင်းမာနေတဲ့ကလေးတမှုကားလမ်းမှာတော့73စီပြက်လက်နေလို့အိန္ဒိယဘက်ကဝယ်သုံးနေရပါတယ်ရန်ကုန်တိုင်းမင်္ဂလာတုံဘက်မှာတော့အဆောက်အဦထောင်နဲ့ချီပြီးစစ်ကောင်စီကဖယ်ရှားနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုစော်ဝင်းလှိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်မြောက်ကိုရီးယားနိုင်ငံကတောက်ချာနေကတိုက်ချင်းပြစ်ပယ်ဒိန်းတပ်ဒုံးကျည်စမ်းသပ်ပြစ်လွတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဒီကနေ့တနင်္ဂနွေနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကျင်းပမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ပါဝင်နိုင်ငံများစွာကမြောက်ကိုရီးယားကိုရှုတ်ချခဲ့ကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံသားဝင်ကြီးချိုဆွန်ဟွိုင်းကတော့အခုလိုစမ်းသပ်ပြစ်လွတ်တာဟာအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့စီးရဲလက်ချက်မှုကိုတုံ့ပြန်တာဖြစ်ပြီးကိုကာကွယ်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟာအမေရိကန်ရဲ့ရုပ်သိမ်းရုပ်ဖြစ်တယ်လို့လည်းပြောခဲ့ပါတယ်။အချိန်နဲ့လိုပါပဲမြောက်ကိုရီးယားကနောက်ထပ်ဒုံးကျည်စမ်းသပ်မှုတွေမလုပ်နိုင်အောင်တားဆီးကြဖို့တရုတ်နဲ့ရုရှားကကူညီဆောင်ရွက်ပေးဖို့တောင်ကိုရီးယားကတောင်းဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကျင်းပဖို့နိုင်ပိုင်အလိုမှာပဲတနင်္လာနေ့မှာတောင်ကိုရီးယားကအခုလိုတောင်းဆိုလိုက်တာပါ။ဒီကိစ္စနဲ့ပတ်သက်လို့တောင်ကိုရီးယားရဲ့စစ်ဆန်ညှိနှိုင်းရေးဆိုင်ရာကိုယ်စားလှယ်ကင်ဂန်နဲ့တရုတ်ရုရှားတန်တမာတွေဆိုးမြို့မှာတွေ့ဆုံခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဌာနကထုတ်ပြန်ချက်မှာဖော်ပြပြီးတော့နောက်ကိုရီးယားကရန်ဆောင်မှုတွေအတွက်အကူအညီပေးဖို့တောင်ကိုရီးယားကတောင်းဆိုလိုက်တာပါ။လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တွေဖြစ်ကြတဲ့တရုတ်နဲ့ရုရှားတို့တက်တက်ကြွကြွပူးပေါင်းဆောင်ရွက်ကြဖို့တောင်ကိုရီးယားကတောင်းဆိုသလိုမြောက်ကိုရီးယားရဲ့နောက်ထပ်ရန်ဆောင်မှုတွေကိုတားဆီးဖို့နဲ့ဆွေးနွေးပွဲတွေကိုပြန်ပြီးကျင်းပနိုင်အောင်အပြုသဘောဆောင်တဲ့အခမ်းအနားကနေပါဝင်ဆောင်ရွက်ပေးကြဖို့တောင်ကိုရီးယားကိုယ်စားလှယ်ကတောင်းဆိုခဲ့ကြောင်းနိုင်ငံရေးဌာနကြေညာချက်မှာဖော်ပြထားပါတယ
်။အမေရိကန်ပြည်ထောင်စုအနေနဲ့ဖိလစ်ပိုင်နိုင်ငံအတွက်ခိုင်မာစွာယက်တီထောက်ခံပေးသွားမယ်လို့ဖိလစ်ပိုင်နိုင်ငံမှာရောက်ရှိနေတဲ့ဒုသမရကမလာဟားရစ်ကဖိလစ်ပိုင်သမ္မတနဲ့ဒီကနေ့တွေ့ဆုံချိန်မှာပြောကြားလိုက်ပါတယ်။အမေရိကန်ဒုသမရဟားရစ်ဟာဒေတာရင်းတရုတ်တို့ရဲ့ဩဇာကြီးထွားလာနိုင်မှုကိုတံပြန်လှုပ်ဆောင်ဖို့ရည်နဲ့ဖိလစ်ပိုင်ရဲ့လူအခွင့်အရေးချိုးဖောက်တဲ့အခြေအနေတွေကြောင့်နိုင်ငံအကြဆက်ဆံရေးပြန်လည်ပြည့်လည်အောင်ဆောင်ရွက်ဖို့အတွက်ရည်ရွယ်ပြီးဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ဒုသမရဟားရစ်ဟာဖိလစ်ပိုင်သမ္မတဖာဒီနာမာကော့စ်ဂျူနီယာနဲ့ဇွန်လမှာအာဏာရလာပြီးတဲ့နောက်ပိုင်းပထမဦးဆုံးလာရောက်တဲ့အဆင့်အမြင့်ဆုံးအမေရိကန်ခေါင်းဆောင်တဦးဖြစ်ပါတယ်။မဟာမိတ်တွေအဖြစ်ဆယ်စုနှစ်ပေါင်းများစွာတည်ရှိခဲ့တဲ့အမေရိကန်နဲ့ဖိလစ်ပိုင်ဆက်ဆံရေးဟာတရုတ်နဲ့ပုံမနီးစပ်တဲ့သမ္မတဟောင်းရိုဒရီဂိုဒူတာတက်လက်ထက်မှာအဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်အခုလိုတွားရောက်တာလည်းဖြစ်ပါတယ်။အမေရိကန်နဲ့မဟာမိတ်အဖြစ်ရှိမနေတဲ့ဖိလစ်ပိုင်ရဲ့အနာဂတ်ကိုသူ့အနေနဲ့မြင်ကြည့်လို့မရကြောင်းသမ္မတမာကော့စ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကလည်းလက်ရှိသ တမရတိလက်ထက်မှာလုံခြုံရေးဆိုင်ရာမဟာမိတ်ပြုမှုပုံမအားကောင်းလာအောင်လှုပ်ဆောင်လာနေတာဖြစ်ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံဟာတရုတ်နဲ့ရောအမေရိကန်နဲ့ပါဘယ်ဘက်မှမလိုက်တဲ့မူဝါဒကိုလိုက်နာမှာဖြစ်ကြောင်းအင်ဒိုနီးရှားကာကွယ်ဝင်ကြီးကပြောလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝင်ကြီးနဲ့ဂျာကာတာမှာတွေ့ဆုံပြီးတဲ့နောက်အခုလိုပြောကြားလိုက်တာဖြစ်ပါတယ်။ F-15 တိုက်လေယာဉ်တွေကိုဝယ်ယူဖို့အစီအစဉ်ရှိကြောင်းလည်းကာကွယ်ဝင်ကြီးပရာဘိုဝိုဆူဘီယန်တိုကပြောပါတယ်။ထိုင်ဝမ်နဲ့ပတ်သက်ပြီးတရုတ်ကစစ်ရေးအင်အားပြသနေတဲ့အချိန်မှာဒေသတွင်းနိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာအောင်တည်ဆောက်ဖို့အမေရိကကာကွယ်ရေးဝန်ကြီး Right to Austin နဲ့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီး Prabowo Subianto တို့တွေ့ဆုံခဲ့ကြတာဖြစ်ပါလေ။အမေရိကကာကွယ်ရေးဝန်ကြီးဟာကနေဒါနိုင်ငံကနေအင်ဒိုနီးရှားနိုင်ငံဂျကာတာကိုရောက်ရှိလာခဲ့ပြီးကမ္ဘောဒီးယားမှာကျင်းပမဲ့အာဆီယံတိုးချဲ့ကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်မှာဖြစ်ပါလေ။အမေရိကကာကွယ်ရေးဝန်ကြီး Right to Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီး Wei Feng He တို့အဲ့ဒီအစည်းအဝေးမှာဘေးဘန်းတွေ့ဆုံမှုဖွင့်ထားတဲ့အကြောင်းတရုတ်ကမနေ့တနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားတင်းမာမှုစတင်ပြေလာတဲ့လက္ခဏာတွေဖြစ်ပါတယ်။အာဆီယံတိုးချဲ့ကာကွယ်ဝန်ကြီးတွေရဲ့အစည်းအဝေးကိုနိုဝင်ဘာ22နဲ့23တို့မှာကမ္ဘောဒီးယားနိုင်ငံ CM RIP မှာကျင်းပမှာဖြစ်ပါတယ
်။ယူကရိန်းနိုင်ငံကဇပိုရီဇီယာနျူကလ িয়ার ဓာတ်ပေါင်းဖို့ဒေသဝန်ကျင်မှာနှစ်ရက်ကြာလက်နက်ကြီးတွေနဲ့တိုက်ခိုက်ခံရခဲ့ရတဲ့အပေါ်နျူကလ িয়ার ဘေးအန္တရာယ်ကျရောက်နိုင်ခြင်းရှိမရှိ IAEA နိုင်ငံတကာအနုမြူဆိုင်အေဂျင်စီကစုံစမ်းစစ်ဆေးသွားဖို့ပြင်ဆင်နေပါတယ်။ဇပိုရီဇီယာဓာတ်ပေါင်းဘိုဟာဥရောပတိုက်မှာအကြီးဆုံးဓာတ်ပေါင်းဘိုဖြစ်ပြီးတင်းနေကုန်နေတုန်းကတော့ဓာတ်ပေါင်းဘိုဆက်ယုံတဝိုက်ကိုဒါဇင်တဲ့မနယ်လက်နက်ကြီးတွေထိမှန်တယ်လို့ IAEA ကပြောပါတယ်။ဆက်ယုံရဲ့နျူကလ িয়ার ဘေးအန္တရာယ်ရှိတဲ့စနစ်တွေကိုတိုက်ရိုက်ထိမှန်တာမရှိပေမဲ့အဲ့ဒီဝန်းကျင်အတော်အနီးနားအထိကိုအန္တရာယ်ကျရောက်ခဲ့တယ်လို့IAEA ညွှန်ကြားရေးမှူးချုပ်ကသတင်းထုတ်ပြန်ပါတယ်။ဇပိုရီဇီယာနျူကလ িয়ার ဆက်ယုံကိုဘသူပဲဖြစ်ဖြစ်ဘုံချဲတိုက်ခတ်မှုတွေလုပ်တာဟာအန္တရာယ်အလွန်ကြီးပြီးလူများစွာရဲ့အသက်တွေကိုအလဲအလှယ်လှုပ်ထားရတယ်လို့ပဲလို့ IAEA အကြီးအကဲကပြောပါတယ်။ယူကရိန်းမှာစစ်ဖြစ်ခဲ့ကြဆိုရင်နျူကလ িয়ার ဆက်ယုံအနီးလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေမှာရုရှားနဲ့ယူကရိန်းတို့အချင်းချင်းအပြန်အလှန်အဖြစ်တည်နေကြပါတယ်။အဲ့ဒီဆက်ယုံတိုက်ခိုက်မှုတွေမလုပ်ကြဖို့နိုင်ငံခြားအခြားနိုင်ငံတွေအနေနဲ့ဩဇာသုံးပြီးတားမြစ်ဖို့လိုမယ်လို့ရုရှားအစိုးရပြောခွင့်ရသူကအခုတနင်္လာနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.2 kHz 15.53 ည5.25 kHz 11.83 ည5.32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါရရှင
်တနင်္လာနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်မြမစစ်ကောင်စီနဲ့ဆက်နွယ်ပတ်သက်သူတွေကိုစစ်ပွဲရေးရအေးအေးယူတက်ခတ်ဖို့မြမလူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကတောင်ကိုရီးယားနိုင်ငံကိုတိုက်တွန်းလိုက်ပါတယ်မြမနိုင်ငံတွေလောက်ကိုင်းနေတဲ့တောင်ကိုရီးယားစစ်ပွဲရေးလုပ်ငန်းတွေအနေနဲ့လူခွေရင်းနဲ့ကျင်းဝင်စည်းကမ်းတွေကိုလေးစားလိုက်နာစေဖို့တောင်ကိုရီးယားအစိုးရအနေနဲ့စက်မှတ်ပေးဖို့ကိုလည်းအထူးကိုယ်စားလှယ်တောမတ်အန်ဒရူးစ်ကတိုက်တွန်းလိုက်ပါတယ်။ကုလအထူးကိုယ်စားလှယ်တောမတ်အန်ဒရူးစ်ဟာတောင်ကိုရီးယားနိုင်ငံကိုရောက်ရှိနေပြီးအခု6ရက်မြောက်နောက်ဆုံးနေ့တနင်္လာနေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ယူကရိန်းကိုရုရှားကကျူးကျော်စစ်ဖြစ်ပြီးတဲ့နောက်ရုရှားပိုင်လုပ်ငန်းတွေအပေါ်နိုင်ငံတကာကအရေးယူတန်းခတ်ရမှာတောင်ကိုရီးယားကပါဝင်ပူးပေါင်းဆောင်ရွက်တာကိုထောက်ပြပြီးအနာဒိတ်မြန်မာစစ်ကောင်စီကိုအထောက်ပံ့ပေးနေတဲ့ယင်းနှိမ့်မြုပ်နှံမှုတွေကိုအလားတူအရေးယူဆောင်ရွက်ဖို့ကုလကိုယ်စားလှယ်ကပြောဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကနိုင်ငံရေးအကျဉ်းသားတချို့ကိုစစ်ကောင်စီပြန်လွတ်ပေးလိုက်တာဟာနိုင်ငံတကာရဲ့အမြင်သဘောထားတွေပြောင်းလဲလာစေဖို့အပေါ်ယံဟန်ပြတိုးတက်မှုလုပ်ပြတာဖြစ်တယ်လို့လည်းအထူးကိုယ်စားလှယ်ကဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့အမျိုးသားအောင်ပွဲနေ့တုန်းကအကျဉ်းသား6000နီးပါးလွတ်ပေးခဲ့ရမှာ NLD ပါတီရဲ့ဩစတြေးလျစီးပွားရေးအကြံပေးပါဝင်နိုင်ငံရေးအကျဉ်းသားချုပ်လည်းပါဝင်ခဲ့ပါတယ်။ကုလထုကုစလည်းတော်မန်ဘရူးစာတောင်ကိုရီးယားနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကရောက်ရှိခဲ့ပြီးမြမအကြက်တဲ့အခြေအနေကိုဖြစ်ရှင်းရေးတောင်ကိုရီးယားနိုင်ငံရဲ့အခမ်းအနားအတွက်အစိုးရတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းအကြီးအကဲတွေကိုတွေ့ဆုံဆွေးနွေးခဲ့ပါတယ
်။မလေးရှားတိုက်ခိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ဟာအစိုးရတိဖွဲ့နိုင်ရေးအတွက်အဂတိလိုက်စားမှုတွေနဲ့နာမည်ဆိုးထွက်နေတဲ့လက်ရှိညွန်ပေါင်းအစိုးရရဲ့ထောက်ခံမှုရနိုင်ဖို့မျှော်လင့်နေပါတယ်။မလေးရှားမှာစနေနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာဘယ်ပါတီကမှအစိုးရဖွဲ့နယ်လောက်တဲ့အထိအနိုင်မရခဲ့တာကြောင့်ညွန်ပေါင်းအစိုးရဖွဲ့နယ်ရေးပါတီကြီးတွေအပြိုင်ဆိုင်စည်းရုံးဆောင်ရွက်နေကြတာပါသူအနေနဲ့လက်ရှိအာဏာရပါရီစံအမျိုးသားညွန်ပေါင်းပါတီကအတိုက်ခံနေတဲ့တွေ့ဆုံပြီးမဟာမိတ်ဖွဲ့နယ်ရေးအတွက်ဒီကနေ့ဆွေးနွေးဖြစ်ခဲ့တဲ့အကြောင်းပကတန် ဟာရပန်ပါတီအကြီးအကဲအန်ဝါအီရဝဟင်ကပြောကြားလိုက်ပြီးတွေ့ဆုံခဲ့တဲ့ရလအပေါ်ကျင်းနာအားရမှုရှိကြောင်းပြောပါတယ်ပါရီဆန်ပါတီအနေနဲ့ဆုံးဖြတ်ချက်မချခင်တခြားပါတီတွေနဲ့လည်းတွေ့ဆုံမှုရှိတယ်လို့ဆိုပါတယ်။ဒါပေမဲ့ပါရီဆန်ပါတီနဲ့သူတို့ညွန်ပေါင်းအဖွဲ့အကြားအစိုးရဖွဲ့နိုင်ရေးအတွက်အလေးနဲ့ဆွေးနွေးမှုတွေလှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းအန်ဝါရဲ့ပါတီကနောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်။ညီညွတ်သောမလေးရှားအမျိုးသားအဖွဲ့အစည်းဥမ်နိုပါတီကဥဆောင်တဲ့ပါရီဆန်ညွန်ပေါင်းအဖွဲ့ဟာမလေးရှားနိုင်ငံရေးကိုဆယ်စုနှစ်ပေါင်းများစွာကြီးစိုးခဲ့ရကအခုရိုးကောက်ပွဲမှာအဆိုးဝါးဆုံးဆုံးရှုံးမှုနဲ့ရင်ဆိုင်ရတာပါ။သူတို့အနိုင်ရထားတဲ့လွတ်တော်အမတ်နေရာ30ကအစိုးရဖွဲ့နိုင်ရေးအတွက်လိုအပ်တဲ့အမတ်112နေရာပြည်မီရေးမှာအရေးပါတဲ့အခမ်းအနားမှာရှိနေပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာဒီကနေ့တနင်္လာနေ့ကမြင်းကလေးလှုပ်ခတ်ခဲ့တဲ့အတွက်လူအနည်းဆုံး56ယောက်သေဆုံးခဲ့ပြီး900ကျော်ဒဏ်ရာခဲ့ကြတယ်လို့အနောက်ဂျာဗာအုပ်ချုပ်ရေးမှူးရစ်ဒဝမ်ကမဲလ်ကပြောပါတယ်။မလင်းကျောက်အစာအုပ်ဒါဇင်ချီပျက်စီးခဲ့ရတယ်လို့လည်းတနင်္လာလုံးဆိုင်ရာသဘောဝဘေးအန္တရာယ်ရောပါးရေးဌာနရဲ့အကြီးအကဲကဆိုပါတယ်လူတော်တော်များများပြက်စီးတွေကြားမှာပြိမိနေကြတာကြောင့်သေဆုံးထိခိုက်ဆင်းကကြာလာတာနဲ့အမျှများလာနိုင်ခြေရှိတယ်လို့အုပ်ချုပ်ရေးမှူး Redwan Kamel ကဒေတာကန်မီဒီယာ Compass TV ကိုပြောခဲ့တာပါအမေရိကန်ဘူမိဗေဒလေးလာရေးဌာနရဲ့တိုက်တာချက်အရငလင်းကအနောက်ဂျာဗာကျွန်း Gian John ကိုဗဟုပြုလှုပ်ခတ်ခဲ့ပြီးပြင်းအား 5.6 ရှိတယ်လို့ဆိုပါတယ်ငလင်းလိုက်ဟာကီလိုမီတာ80အကွာဂျကာတာမြို့တော်ကိုလည်းရိုက်ခတ်ခဲ့ပြီးအထက်မြင့်အဆောက်အဦတွေကလူတွေကိုရွှေ့ခိုင်းခဲ့ရပါတယ်ဇန်နဝါရီလတုန်းကလည်းဆာလာဝီစီကျွန်းမှာပြင်းအား 6.5 ငလျင်လှုပ်ခဲ့တဲ့ကြောင့်လူတရာကျော်သေဆုံးခဲ့ပြီးထောင်ပေါင်းများစွာဥပယ်အိမ်မဲ့ဖြစ်ခဲ့ရပါတယ်
။ကိုဗစ်ကူးစက်မှုတွေတကြောပြန်ဖြစ်နေတဲ့တရုတ်နိုင်ငံမြို့တော်ဘေကျင်းမှာဒီကနေ့တင်းနှလာနေ့ကိုဗစ်ကြောင့်သေဆုံးသူ2ယောက်ရှိတယ်လို့အစိုးရကထုတ်ပြန်ပါတယ်။တင်းနှွေနေ့ကလည်းတက်ကြီးရုံတို့ကိုဗစ်ကြောင့်သေဆုံးခဲ့တာကြောင့်ပြီးခဲ့တဲ့မေလနောက်ပိုင်းတရုတ်မှာကိုဗစ်ကြောင့်ပထမဆုံးသေဆုံးတာ3ယောက်ရှိလာတာဖြစ်ပါတယ်။အခုသေဆုံးသူ3ယောက်ကရောဂါအခမ်းရှိသူအသက်80နဲ့90ကျော်ရီဖြစ်ကြပါတယ်ကိုဗစ်ကင်းစင်ရေး0ကိုဗစ်မူချမှတ်ထားတဲ့တရုတ်မှာပြီးခဲ့တဲ့ဧပြီလနောက်ပိုင်းနိုင်ငံတော်မှမြို့ကြီးတွေမှာကူးစက်မှုတွေပြန်များလာတာကြောင့်လူတွေကိုအိမ်ပြန်မထွက်ဖို့နဲ့အစုလိုက်ယောဂါစစ်ဆေးတာနဲ့တိကျခွဲခြားနေခိုင်းတာတွေကိုဆက်လက်လှုပ်ဆောင်နေပါတယ်ခင်ဗျာ
ထိတ်တန်းရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ချင်းပြည်နယ်ဘက်ကအခြေအနေကိုတင်ပြပါမယ်ချင်းပြည်နယ်ဟာခမြို့နယ်မိုင်အနှဲငယ်အကွာမှာတော့မြန်မာစစ်တပ်နဲ့ CDF တို့တိုက်ပွဲတွေဖြစ်ပွားနေပါတယ်အဲ့ဒီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်တာတွေရှိခဲ့ပါတယ်ဒါအပြင်ဟာခမြို့တဲကိုပါလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်ရန်ကုန်ကပေးပို့ထားတဲ့ချင်းပြည်နယ်ကတိုက်ပွဲအခြေအနေကိုတော့ကိုစံကျော်ကပြောပြပေးပါမယ်ရှင
်ချင်းပြည်နယ်မြို့တော်ဖြစ်တဲ့ဟာခမြို့နယ်လေးမိုင်กว่าဝေးတဲ့ဟာခနဲ့ထန်တလန်ကြားကတီမြင့်ချောင်းအနီးမှာနိုဝင်ဘာ20ရက်ညပိုင်းကစလို့မြန်မာစစ်တပ်နဲ့ချင်းပြည်ကာကွယ်ရေးတပ်ဖွဲ့ CDF တို့တိုက်ပွဲဖြစ်ပွားနေတာပါနိုဝင်ဘာ21ရက်မနေ့ပိုင်းနဲ့နေ့လယ်ပိုင်းတို့မှာမြန်မာစစ်တပ်ဘက်ကတိုက်ပွဲဖြစ်ပွားနေတဲ့နေရာကိုလေကြောင်းကနေပစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ချင်းပြည်နယ်ပူးတွဲကာကွယ်ရေးကော်မတီ CJDC ကတာဝန်ရှိသူတို့ကအခုလိုပြောပါတယ
်တိုက်ပွဲကတော့ဒီဟာခါနဲ့ထန်တနအချားတိမြင့်တို့ခေါ်တဲ့နေရာကြားအဲ့နားရီမှာအများအားဖြစ်တဲ့နေရာပေါ့နော်သူတို့ဘက်ကလည်းထန်တာဘက်ကိုတူးချင်တယ်ဒါပေမဲ့တူးလို့မရဆိုတဲ့ပုံစံဆိုအဲ့နေရာမှာဒီနေ့ဆိုလို့ရှိရင်ဒီ jet fighter နဲ့ရောဖြစ်နောက်ပဲ helicopter နဲ့ရောသူတို့ဘုံချေငါးချိန်တော့ဘုံငါချေသွားတယ်ကျွန်တော်တို့ဒီ CDF ဘက်ကတော့ဘာမှတိုင်ရာရတဲ့ဟာမရှိပါဘူ
းလေကြောင်းကနေအပြင်ဟာခါမြို့မှာတက်ဆွဲထားတဲ့မြန်မာစစ်တပ်ကတိုက်ပွဲဖြစ်ပွားနေတဲ့နေရာအနီးကိုလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာတွေပြုလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်အခုလိုပစ်ခတ်တာကြောင့်မြို့ပေါ်ကဒေသခံတွေဟာစိုးရိမ်ရတာတွေရှိတယ်လို့ဒေသခံတူကအခုလိုပြောပါတယ
်တနည်းနည်းနဲ့ကနေကုန်းအဲ့ဒီမှာပြင်းနေတာလေညာကြီးဆိုတော့လက်နက်ကြီးနဲ့ဒေါဆော့ကြီးနဲ့အဲ့ဒီညာလေးကိုပဲလက်နက်ကြီးနဲ့ဒေါဆော့ကြီးတစ်ချင်းချင်းကြီးညာလေးနဲ့တခါကြည့်အခါတမျိုးမတုံတော့ရတယ်နည်းနည်းဆိုရင်ဒုနဲ့အခွင့်တော်ကြောင့်နည်းနည်းအစံတမန်ယူဟာခါမီရှူရမလာမတိဘူးဆိုတဲ့ပုံစံမှာနော်အဲ့လိုသူရဲ့အပေါ်ဒီလောက်ပဲရှိတယ
်ဟာခါမျိုးအနီမှာတိုက်ပွဲပြင်းထန်နေပေမဲ့ဟာခါမျိုးထဲမှာတော့တိုက်ပွဲဖြစ်ပေါ်တာမရှိပဲအခြေအနေတည်ငြိမ်နေတယ်လို့ဒေသခံတွေကပြောပါတယ်ချင်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဟာခါမျိုးအနီမှာမြန်မာစစ်တပ်နဲ့ချင်းပြည်ကာကွယ်ရေးအဖွဲ့တို့ဟာမကြာခဏတိုက်ပွဲတွေဖြစ်ပွားလေရှိနေပါတယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာတည်င်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ဒါကတော့ချင်းပြည်နယ်ဟာခါမြို့အနီးမှာစစ်ကောင်စီတပ်နဲ့ CDF တို့တိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်။စစ်ကောင်စီခြေကုပ်ယူထားတဲ့မွန်ပြည်နယ်တောင်ကလေးရဲစခန်းအတိုက်ခိုက်ခံရတဲ့သတင်းကိုလည်းတင်ပြပေးကြပါမယ်။မွန်ပြည်နယ်ကြိုင်မြောမြို့နယ်တောင်ကလေးရဲစခန်းဝင်းထဲမှာစခန်းချပြီးတော့ခြေကုပ်ယူထားတဲ့စစ်ကောင်စီပူးပေါင်းတပ်ဖွဲ့နဲ့ကရင်မျိုးသားလူမျိုးရေးတပ်နောက် PDF ဖူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပြီးတော့တောင်ကလေးရဲစခန်းကိုဝင်ရောက်ပြီးတော့ပစ်ခတ်ပါတယ်ရဲစခန်းဒီလိုမျိုးတိုက်ခိုက်ခံရတဲ့အတွက်စစ်ကောင်စီတပ်ဖက်ကလည်းရဟတ်ယာဉ်တွေနဲ့လေကြောင်းကနေပြီးတော့ပါဝင်တိုက်ခိုက်ပါတယ်သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ
်မွန်ပြည်နယ်ကြိုင်မျိုးမျိုးနယ်တဲကတောင်ကလေးရဲစခန်းကိုကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ27ရက်နေ့မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာပါကြိုင်မျိုးမျိုးနယ်ဟာ KNU တပ်မ6ထိန်းချုပ်ရာမြေထဲမှာရှိပြီးစစ်ကောင်စီတပ်တွေကတောင်ကလေးရဲစခန်းမှာစခန်းချထားချိန်မှာဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။တောင်ကလေးစခန်းကမွန်ပြည်နယ်ထဲမှာပေါ့နော်ကြိုင်မျိုးမျိုးနယ်ပါ
။ဟုတ်ကဲ့
။ဒါပေမဲ့ပြင်ရဲတပ်မှတ်ကျေရာတပ်မ6နယ်မျိုးတော့နော်။ KNU KNLA နဲ့ဒီပူပေါင်းတပ်ဖွဲ့တွေကနေတော့အဲဒီနေ့မနေ့ပါပေါ့။အဲဒီကောင်တော့တိနော်ဒီကောင်စီရဲ့ဆယ်ယောက်ကြဆုံးနေ
ဟုတ်ဒီ
ကောင်စီဘက်ကဆယ်ယောက်ကြဆုံးလည်းလက်ရှိလက်ရတာပေါ့နော
်ဟုတ်
အဲနောက်တစ်ခုကတော့သူတို့ကအဲဒီစခန်းကိုဒီဟိုင်းရင်၃ကြီးနဲ့လာရောက်ဒီစစ်ကူပြစ်ခတ်တာပေါ့နော်ဒီကြောင်ပြစ်ခုပြီးတာပေါ့ဒီကြောင်ပြစ်ခုပြီးတယ်အဲသူကအဲဒီစခန်းကိုကြည့်ပြီးတော့ကျွန်တော်တိန်ပြီးတော့မှသူတို့ကနောက်ပြီးတော့အာဒီဟိုင်းရင်၃ကြီးနဲ့ပေါ့နော်သူဒီဟိုင်းရင်၃ကြီးနဲ့ပြစ်ခုဒီကြောင်ပြစ်ခုပြီးတာပေါ့ဒီကြောင်ပြစ်ခုပြီးတာကြံပြုပြီးနေတယ်မှာကျွန်တော်ကဆုတ်ခွာတယ
်စီကောင်စီဘက်ကအထူးကဲအကြဆုံးသတင်းနဲ့ပတ်သက်လို့နေမြေအာနာပိုင်တွေကိုဆက်တွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးအခုဆိုရင်ဆေယနာသိမ့်ပြီးကလေးက KNU တပ်မ6ထိန်းချုပ်ရာကော့ကရိတ်တောင်ကြာအင်းတောင်ကလေးစတဲ့နေရာဒေသတွေကရဲစခန်းတွေကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာဟာ၅ချိန်ထက်မနည်းရှိခဲ့တယ်လို့လည်းပြောပြပါဗျာအင
်းခန့်ဒီတပ်မ6တပ်မဆိုတော့ဒီကော့ကရိတ်စခန်ကွန်ကရစ်လိုအပ်နေနေရစခန်အာနောက်ပြီးတော့ဒီတောင်ကျန်ရစခန်အားလုံးကစခန်ငါးခုဆက်မှုလောက်ရှိပြီဆက်ရစခန
်စစ်ကောင်စီဘက်ကလည်းမြေပြင်မှာအခုလိုတိုက်ခိုက်ခံရတာတွေရှိတဲ့အတွက်လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေအကြိမ်ကြိမ်လုပ်ခဲ့ပါတယ် KNU တပ်မှ3ထိန်းချုပ်ရာညောင်လေးပင်ခရိုင်ထဲမှာလည်းအခုလိုမျိုးစစ်ကောင်စီစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုတွေရှိတိုင်းလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်နိုဝင်ဘာလ7ရက်နေ့ကတော့တနေ့တည်းနဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှု14ချိန်လုပ်ခဲ့ကြောင်း KNU ဘက်ကလည်းထုတ်ပြန်ခဲ့ပါတယ်ညောင်လေးပင်ခရိုင်ဒေသခံတွေဟာအခုချိန်ထိအိုးအိမ်စွန့်ခွာပြီးတောတောင်ထဲမှာနေထိုင်နေရတယ်လို့လည်းဒေသခံတဦးကပြောပါတယ
်စကန်း3ခု KNU ကသိနေတော့သူကလက်နက်ကြီးနဲ့လက်နက်ကြီးနဲ့သူထုနောက်လင်းရင်နဲ့လာပြီးတော့ဘုံကျဲတော့မှရယ်ဘုံကျဲတော့ဟာမရွာပေါင်းလူပေါင်းတောင်းကျော်ပေါ့လူပေါင်းတောင်းကျော်ကအခုချိန်ထိဆက်ပြေးရကျွန်တော်တို့ဒီစတောင်းနေအနောက်ဘက်ကောင်ကထွက်ပြေးရဲ့နောက်ပြီးတော့တောတောင်ထဲမှာလေသူပုံမိနေရတာပေါ့အခုထိရွာကိုမပြောင်းရဘူးပေါ့အိမ်ကြီးရဲ့မီးလောင်နဲ့ဘုံကျောင်းတကျောင်းနဲ့မီးလောင်နဲ့ပါသွားတာပေါ့နော်ဆေးရုံတည်းရောတနေ့နဲ့14ကြိမ်မကြမကြပေါ့မှာလေတခါလာရင်2-3မကြမကြတနေ့နဲ့14ကြိမ်မှန်ကြတာပေါ့အခုချိန်ထိရွာသားတွေကစားမမဲ့စားအောင်မဖြစ်ရပါဘူးကျွန်တော်တို့ဒီစတောင်းနေအနောက်ဘက်ကဆွေနေနေရှိရညာကိုထွက်ပြေးတော့လေသူကစစ်တပ်ပိတ်ပြလိုက်တယ်လေသူစီးမကူတော့ဘူးစီးမကူတော့ဟာတော်တယ်ပဲပြန်ပြေးရတာပေါ့
KNU တပ်မ6ထိန်းချုပ်ရာနယ်မြေဖြစ်တဲ့ကြိုင်မျောမြို့နယ်တောင်ကလေးရဲစခန်းတိုက်ပွဲမှာတော့မနေ့9နာရီလောက်ကနေမနေ့17နာရီလောက်ထိ6နာရီနီးပါးကြာခဲ့ပြီး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလက်နက်နဲ့ KN မျိုးစုံသိမ်းဆည်းရမိတယ်လို့လည်း KNU ဘက်ကတော့ပြောဆိုခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
ဒါကတော့မွန်ပြည်နယ်ကြိုင်မျောမြို့နယ်တောင်ကလေးရဲစခန်းဝင်းထဲမှာစခန်းချပြီးတော့ခြေကုပ်ယူထားတဲ့စစ်ကောင်စီတပ်ကိုကရင်မျိုးသားလူမျိုးရေးတပ်နဲ့ PDF ဖူးပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တဲ့သတင်းမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကလေးတမူးကားလမ်းမှာအသွာလာကန့်သတ်ထားလို့တမူးမျိုးထဲမှာ73စီပြက်လက်နေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ကလေးတမူးကားလမ်းမှာအသွာလာတွေကန့်သတ်ထားတဲ့အတွက်တမူးမျိုးထဲမှာတော့73စီတွေပြက်လက်နေပြီးတော့အိန္ဒိယဘက်ကနေအဲ့ဒီ73စီကိုဝယ်ယူသုံးဆွဲနေရတာတွေရှိနေပါတယ်။လူအသွာလာနဲ့ကုန်တင်ရင်တွေပါအသွာလာမရှိလို့မျိုးရင်းမှာတချို့ကုန်စီတွေဟာလည်းပြက်တောက်နေတဲ့အနေအထားရှိတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုတော့မမ်းမြသတင်းအောင်ကပြောပြပေးမှာပါရှင်။
ကလေးမျိုးနယ်အတွင်းကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီကြားလက်နက်ကင်တိုက်ပွဲအခြေအနေတွေကြောင့်ကလေးတမူးလမ်းမကြီးကိုနိုဝင်ဘာ23ရက်နေ့ကစပြီးတော့ဖျက်ဆီးသွားလာတာမျိုးမဟုတ်ဘဲကလေးမျိုးဒေသခံကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။နှစ်ဖက်လက်နက်ကင်တိုက်ပွဲကြောင့်အဲ့ဒီလမ်းပိုင်းကိုလူအသွားလာမလုပ်တော့တယ်လို့ကုန်တင်ကားတွေလည်းဖျက်ဆီးတာဒီရက်ထဲမှာမတွေ့ရဘူးလို့ဒေသခံတွေကပြောပါတယ်။ဆက်သုံးစီကားတွေလည်းဝင်မလာလို့အိန္ဒိယဘက်ကစီကိုဈေးမတန်တဆပေးပြီးတော့ဝယ်သုံးနေရတဲ့အကြောင်းတမူးဒေတာကန်တူကပြောပါတယ်
။အိန္ဒိယဘက်ကစီဝယ်ထည့်နေရတာ။ရုံးမစုံတော့အခုမှသုံးမှုကြတာဆိုတော့တချို့ကလည်းဆင်ပြေတယ်တချို့ကလည်းဆင်မပြေဘူး။ဆင်မပြေတော့ပုံများတာပေါ့ဒီပမာစီသုံးမှုမှသုံးတာဆို။တလီတာကို5လောက်6လောက်9လောက်ပေးထည့်နေရ။အရင်ဈေးကမှတလီတာမှ3လောက်လောက်ပဲရှိရလေ။
စားသုံးကုန်တချို့ပြတ်တောက်တာရှိပေမဲ့ဆက်သုံးစီဝယ်လို့မရတဲ့အထိခက်ခဲတာမျိုးတော့မဟုတ်ဘူးလို့လည်းပြောပါတယ်။မျိုးရင်းမှာ73စီကိုပုံမှန်ဈေးထက်လျှော့ပြီးရောင်းပေးနေတဲ့အစီအစဉ်တစ်ဆိုင်ပဲရှိပြီးတော့အဲ့ဒီမှာလည်းအကန့်အသတ်နဲ့ပဲရောင်းချပေးပါတယ်။သွားလာရေးအတွက်မဖြစ်မနေအသုံးပြုဖို့73စီဝယ်ဖြည့်ဖို့သွားပေမဲ့ဝယ်ယူဖို့စောင့်ဆိုင်းနေတဲ့သူတွေအများကြီးရှိတဲ့အတွက်ပြန်လာခဲ့ရတဲ့အခြေအနေတွေကိုတမူးဒေတာကန်တော်တူကလည်းအခုလိုပြောပါတယ်
။ကောင်းလည်းမပြီးတော့လေစီရဝင်လို့မရဘူး။အဲ့တော့ကျွန်မဒီ73စီတွေပြတ်ပြီးတော့ဒီတက်တာဟုတ်တယ်မို့တချို့အားအိမ်ရဘက်ကမိုးလေးကဝယ်တုံးကြတာပဲမိုးလေးစီကမကောင်းဘူးတရားဆိုင်ကြီးနဲ့ထဲလို့မရဘူးလူရဆိုင်ကြီးအဲ့လိုနဲ့ထဲလို့မရဘူးသတုံးစီတွေကတော့ပြတ်တယ်တပေါင်းရောင်းလဲကျွန်တော်တို့ဝယ်ရမှာပဲတကယ်ဆိုသူကပြည့်ပြတ်ဝယ်လို့မမရဝယ်ကြနေရမှာမရှိတာတော့
သတုံးစီလူတလောက်ဝယ်မြင်ရတော့တဲ့အထိခက်ခဲတဲ့အခြေအနေတွေကိုပြောသွားတာပါကလေးတမူးလမ်းမကြီးကိုနောက်ထပ်ရဲတရပတ်အထိဖျက်တမ်းသွားလာတာမျိုးလုံးဝမလုပ်ဖို့လဲကလေးမျိုးဒေသခံကာကွယ်ရေးအဖွဲ့ကနှွေးမ20ရင်းတုန်းကထုတ်ပြန်ထားပါတယ်။နှစ်ဖက်တိုက်ပွဲအခြေအနေကြောင့်လမ်းသွားလာကန့်သက်ထားပြီးမြို့ရင်းမှာတော့73စီပြက်လက်တာကလွဲရင်ပုံမှန်တိုင်းရှိတယ်လို့ဒေသခံတွေကပြောပါတယ်။တမူးမျိုးမှာည7နာရီနောက်ပိုင်းအပြစ်မထွက်ဖို့အာဏာပိုင်တွေအမိန့်ထုတ်ထားပြီးတော့လုံခြုံရေးအခြေအနေကြောင့်ညနေ6နာရီလောက်ကစပြီးအသွာလာမရှိကြတော့ဘူးလို့ဒေသခံတွေကပြောပါတယ်ရှင်
။ကလေးတမူးကားလမ်းမတွေအသွာလာကန့်သက်ထားလို့တမူးမျိုးထဲမှာ73စီပြက်လက်နေတဲ့အခြေအနေကိုမမျှတစင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရန်ကုန်တိုင်းမင်္ဂလာတုံဘက်မှာနေအိမ်နဲ့ထောင်နဲ့ချီပြီးတော့အာရမအဖြတ်ခံနေရတဲ့အကြောင်းသတင်းပေးဖို့ချက်ကိုတင်ပြပေးကြပါရစေ။ရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်ပြင်းမာပင်ကျေးရွာအုပ်စုမှာရှိတဲ့မြေအေက900ကျော်ကကျူးကျော်အဆောက်အဦဆိုပြီး4000ကျော်ကိုရပ်ပိုင်းအတွင်းဖျက်ရှားပေးဖို့မြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့ကတတိပေးလိုက်ပါရစေ။ဒီနယ်မြေမှာဖုံးတော်ကြီးကျောင်းနေတဲ့တီလရှင်ကျောင်းအများပြားလဲရှိနေတာပါ။အဲ့ဒီမှာနေတဲ့လူတွေကနှစ်ပေါင်းများစွာအခြေချပြီးတော့နေထိုင်လာကြတဲ့နေရာဖြစ်လို့အခုလိုမျိုးမြန်မြန်ဆန်ဆန်ရွှေပြောင်းပေးရမှာကိုဒေသခံတွေဘက်ကအခက်ခဲတွေရင်ဆိုင်နေရပါတယ်လက်တလုံးမှာတော့ဒေသခံတွေဟာအနီးအနားကရက်ွက်တွေကိုအရေးပေါ်ပြောင်းရွှေ့နေရပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့ကိုငင်းချန်ကပြောပြမှာပါရှင
်မင်္ဂလာတုံမြို့နယ်ပြင်းမာပင်ဆက်မှုဇုံအနီးတစ်ဝိုက်ကရက်ွက်၅ခုကိုမနေ့ပြန်နိုဝင်ဘာ22ရက်နောက်ဆုံးထားပြီးပြောင်းရွှေ့ပေးဖို့မြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့ကကြေညာထားပါတယ်ဒီရက်ကွက်၅ခုဟာနှစ်ပေါင်းအတော်ကြာရှိနေပေမဲ့လည်းကာကွယ်ရေးဝန်ကြီးဌာနပိုင်မြေထဲကြားရောက်နေတဲ့အတွက်အခုလိုဖယ်ရှားခံရတာပါလူရည်တထောင်ကျော်လောက်နေထိုင်တာဖြစ်လို့ရပိုင်းအတွင်ပြောင်းရွှေ့ရတဲ့အတွက်အနီးအနားကရက်ကွက်တွေမှာပဲငှားရမ်းနေရကြောင်းဒေသခံတူက VOA ကိုပြောပါတယ
်ကြောင်းမှုတွေဆလာမှုတွေအခုလိုပစ္စည်းတွေကိုချွတ်လာကြတာလူတော့မကြောင်းနေဘူးမနေ့က20နှစ်နေမှအချိန်ကြီးပြီးတော့သူကပြောင်းမဲ့သဘောရှိရပါဘူးအခုကျောင်းသားတွေလည်းပါတယ်ခိုင်မာဆော့တဲ့ကျောင်းကြီးနဲ့ပါတာပေါ့အဓိကရက်ွက်နှစ်ခုကဓမ္မပါလာနဲ့ဘုံငင်းကြီးအရက်ွက်အကြီးနှစ်ခုပေါ့ဒါရှိအစစ်အစစ်ကြောင်းနဲ့ဒီကိုရောင်းစားရောင်းနေတဲ့ရက်ွက်တွေကျတော့ဘယ်ကုန်းနဲ့ဆွဲကြိုးကြီးပေါ့
ဖုံးတော်ကြီးကျောင်းတွေနဲ့သီလရှင်ကျောင်းတွေကိုပါဖယ်ရှားပေးဖို့မြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့အပါအဝင်မြို့နယ်တန်ကမဟာနာယကအဖွဲ့ကလည်းဒေသခံတွေကိုတိုက်တွန်းထားတာပါပိုင်ဆိုင်မှုအထောက်ထားလက်ဝယ်ဘာမှမရှိတဲ့အတွက်ရက်ွက်၅ခုလုံးကတတ်မှတ်ရအတွင်းဖယ်ရှားခံရဖို့တေချာတလောက်ရှိနေတာပါဒေသခံတူက VOA ကိုအခုလိုပြောပါတယ
်16ရက်နေ့ရနေသူတို့4ရက်လောက်ခွာပြီးတော့ပြောတာပါတပတ်နော်တပတ်လောက်ခွာပြီးတော့ပြောတယ်16ရက်နေ့နောက်ဆုံးခါအဲ16ရက်နေ့နောက်ဆုံးနေနောက်ထပ်4ရက်ဆက်တိုးပြီးတော့ပေါ့22ရက်နေ့ဆက်ဖြစ်တယ်အခုတော့22ရက်နေ့ပေါ့သူတို့အတီးပြုတ်လိုက်မနေ့ကလည်းလိုက်អော်တယ
်ဌာနဆိုင်ရာပိုင်ဆိုင်တဲ့မြေယာရေပေါ်မှာနေထိုင်တဲ့သူတွေမြေရထားပိုင်တဲ့အတွင်းကြားရောက်နေတဲ့ရက်ွက်တွေကိုစစ်ကောင်စီဘက်ကဖျက်သိမ်းတာတွေနေရာအနှံ့မှာဇက်တိုက်လှုပ်ဆောင်နေတာပါ။မကြသေးခင်ကလည်းမင်္ဂလာတုံလေးစိတ်အနီးနားကရက်ွက်တစ်ခုကိုလည်းဖယ်ရှားပေးဖို့အတွက်အတိပေးစာထုတ်ပြန်ထားပါရခင်ဗျာ
။ဒ ဒါကတော့ရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်ပြင်းမာပင်ကျေးရွာအုပ်စုမှာအင်ဂျီထောင်နဲ့ချီပြီးတော့စစ်ကောင်စီဘက်ကဖျက်နေရတဲ့တရင်ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တောင်ကိုရီးယားနိုင်ငံကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်နဲ့မြန်မာဒီမိုကရေစီရေလှုပ်ရှားသူတွေတွေ့ဆုံဆွေးနွေးကြတဲ့အကြောင်းဆက်သွယ်မေးမြန်းထားတာတင်ပြခြင်းပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကုလအထူးကိုယ်စားလှယ်အနေနဲ့မြန်မာပြည်သူပြည်သားတွေနဲ့တသားတည်းရပ်တည်ပြီးတော့မြန်မာနိုင်ငံမှာဆက်အနာရှင်စနစ်အပြီးတိုင်ခြုံငိမ့်နိုင်ရေးသူအစွမ်းရှိသလောက်ကြိုးစားဆောင်ရွက်သွားမယ်အကြောင်းကတိပြုပြောဆိုပါတယ်။ကုလအထူးကိုယ်စားလှယ်တွန်အမ်ဒရူးစ်နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်ရုံးမှာတောင်ကိုရီးယားရောက်မြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံတဲ့အချိန်မှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ကိုယ်တိုင်တွေ့ဆုံခဲ့တဲ့အခြေအနေကိုတော့တောင်ကိုရီးယားနိုင်ငံဆိုင်ရာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုယ်စားလှယ်ကိုရနိုင်ထွန်းကိုကျွန်မဆက်သွယ်မေးမြန်းကြည့်တော့သူကဖြေပါတယ်ခုလိုမျိုး
။အဓိကကသူကကိုရီးယားနိုင်ငံမှာကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးကိုကိုရီးယားဆိုရနေဘလို့ပမိုးကူညီမှုတွေရှိတယ်ဘလို့အားပေးမှုတွေရှိတယ်ပြီးတော့ကိုရီးယားနိုင်ငံမှာရှိနေတဲ့နိုင်ငံကြီးတက်ကြွလှုပ်ရှားသူတွေကိုကိုရီးယားဆိုရနေဘလို့ထောက်ပံ့ကူညီမှုတွေကာကွယ်ဆောက်ရှောက်မှုတွေရှိတယ်ဆိုတဲ့အကြောင်းတွေကိုမေးပါတယ်ပြီးတော့ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့ကြတဲ့ဒီတရားဝင်ကြီးဖြစ်စေတရားမဝင်ကြီးဖြစ်စေဒီမြန်မာနိုင်ငံသားတွေကိုကိုရီးယားဆိုရအနေနဲ့ကဒီစာတမ်းကုန်တဲ့အခါမှာတရားမမဝင်နေထိုင်တဲ့ဆိုပြီးတော့အတရားမှပြန်ပို့တာတွေကိုမပြုတ်လို့ဖို့ပဲအဲ့ဒါတွေကိုသူနေကာဝယ်ပေးမယ်ဆောက်ရှောက်ပေးမယ်အစိုးရကိုလည်းတင်ပြပေးမယ်ဆိုတဲ့အကြောင်းတွေကိုပြောပါတယ်အဲကိုလိုနေနေကတော့ဒီကိုရီးယားနိုင်ငံမှာဆိုလို့ရှိရင်နိုင်ငံကြီးရတက်ကြွလှုပ်ရှားသူတွေကိုကိုရီးယားနိုင်ငံမှာရှိရဲ့ရှိမြန်မာတန်ရောပတ်စပို့တက်တဲ့နေကိုမတိုးပြီးတော့ဘောလေအဲ့တော့ကိုရီးယားတော်ကအနေနဲ့ကလေဗီဇာကိုပြန်ပြီးတော့ဒီထိုင်ခွင့်တက်တန်တိုးပြီးတဲ့အခါမှာပတ်စပို့တက်ရှိတော့ပဲတိုးပြီးတော့တချို့ကပတ်စပို့တက်မရှိတော့တဲ့အခါကျတော့သူတို့အနေနဲ့ကဗီဇာတက်တန်တိုးဖို့တော့အရောက်ခက်ခဲနေပါတယ်အဲ့လိုအခြေအနေမျိုးရှိတဲ့အခါကျရင်ကိုရီးယားဆိုတာအနေနဲ့ဒီလိုမျိုးတက်ရှိစစ်အုပ်စုရဲ့တယုံကနေပြီးတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဆိုပြီးတော့ပတ်စုတက်မတိုးပြီးတဲ့အတွက်ကြောင့်မလို့သူတို့နေထိုင်ခွင့်ဗီဇာတက်တန်းတွေတိုးပြီးဖို့ကိုကိုယ်ကမတက်ခံရပါလေအဲ့ဒါကိုလူမစ္စတာတော်ကနေပြီးတော့သူအစိုးရကိုသူပြင်ပြပေးမယ်အဲ့ဒီစာရီလေသူရရှိအောင်တောင်းဆိုပေးမယ်လို့ပြောပါတယ
်ဟုတ်ကဲ့ရှင်နောက်တစ်ခုကဒါကတော့ဒီတောင်ကိုရီးယားမှာရောက်နေတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေအတွက်လိုအပ်တဲ့ဒီစောင့်ရှောက်မှုပေါ့နော်ဒီကိုရီးယားအစိုးရရဲ့လက်ရှိမြန်မာနိုင်ငံထဲမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေနောက်ပြီးတော့တောင်ကိုရီးယားမှာရှိနေတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေဘက်ကမြန်မာအရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ခုလက်ရှိဖြစ်နေတဲ့အနေထားတွေပေါ်မှာရောဘလို့တုံ့တက်ဆွေးနွေးတာတွေရှိပါလဲရှင
်အဲမစ္စတာတိုနီနဲ့ကတော့သူကဒီကိုယ်စားရုံးမှာတနားရီလောက်စကားပြောတယ်ပြီးတော့ကိုရီးယားမှာရှိတဲ့ဒီမြန်မာနိုင်ငံသားတိုင်းရင်းသားညီကိုမောင်နှမတွေနိုင်ငံလှုပ်ရှားသူဖွဲ့စည်းနေတဲ့လေးနိုင်တော့ကြောင်သူတွေ့ပါတယ်တွေ့ပြီးတော့သူ့အနေနဲ့ကပါပြောတဲ့ဆွေးနွေးရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေရက်ကိုသူ့အနေနဲ့နားလေတယ်အစအစဆုံးအခြေအနေရက်ကိုသူသိရှိပါတယ်အဲ့တော့ကြောင့်မလို့ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကိုခါလာကိုရီးယားဆိုအနေနဲ့ကာကွယ်မှုရအောင်ဆော့ရှော့မှုတွေရအောင်တက်နေသူသူစူးစမ်းပြီးဆော်ရပေးသွားမယ်တရှိမြန်မာနိုင်ငံတမောချစ်ချက်နေတဲ့စစ်အာဏာရှင်တွေရဲ့မတရားဖိနှိပ်ချုပ်ချယ်မှုတွေကိုနားလေစာနာထောက်ထားသောအဖြစ်ဒီကိုရီးယားနိုင်ငံကဒီမှာရှုပြောင်းလာတဲ့ခုံလုံးလာတဲ့သူတွေကိုကာကွယ်ဆော့ရှော့တဲ့နိုင်ငံတစ်ခုအနေနဲ့ပြပီးရအောင်သူစူးစမ်းသွားမယ်ဆိုတဲ့အကြောင်းသူပြောပါတယ်သူစိုက်လက်တိုက်သူပြောပါတယ
်တိုအမ်ဒရူးအနေနဲ့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူခွေချိုးဖောက်မှုတွေဒီဟာတွေနဲ့ပတ်သက်ပြီးသူ့အနေနဲ့ရှေ့ဆက်ပြီးတော့ဘာတွေဆောင်ရွက်သွားဖို့ရှိတယ်ဆိုတဲ့ဟာကိုရောဒီဒီမိုကရေစီလှုပ်ရှားတဲ့သူတွေကိုပြောပြသွားတာမျိုးတွေရှိပါလဲရှင
်သူ့အနေနဲ့ကတော့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်ရရှိသွားတဲ့အချိန်ထိအတက်နိုင်ဆုံးသူတောင်းဝင်ယူရတဲ့အခြေအတွင်းမှာအကောင်းဆုံးဖြစ်အောင်သူဆောင်ရွက်သွားမယ်မြန်မာပြည်သူပြည်သားတွေနဲ့အဲ့ဒါတသွေးတသားတွေရက်ကြည့်ပြီးတော့မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်အသွေးမဲ့ဖြတ်သုံးသွားတဲ့ကြောင့်အောင်သူ့အနေနဲ့တက်နိုင်တဲ့ဘက်ကဆောင်ရွက်သွားပြီဆိုပြီးတော့သူပြောပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့သူ့ရဲ့အခုတောင်ကိုရီးယားကိုလာခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးအားရကျေနပ်မှုရှိလားဒီနေ့ဆိုနောက်ဆုံးပေါ့နော်သူပြန်တော့မယ်ဆိုတော့သူ့ခီးစဉ်နဲ့ပတ်သက်ပြီးတော့အကိုတို့ဘယ်လောက်ထိမျှော်လင့်ထားပါလဲတောင်ကိုရီးယားအစိုးရဘက်ကရောဒီလက်ရှိမြန်မာအရေးနဲ့ပတ်သက်ပြီးဒီခီးစဉ်ကနေပြီးတော့ပေါ့နော်တက်ရောက်မှုတွေရှိမယ်လို့မျှော်လင့်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့အားရကျေနပ်မှုအဖြစ်ရှိပါတယ်ဘာလို့လဲဆိုတော့စိတ်ရောလူရောပေါ့လေနှိမ့်ညွတ်ပြီးတော့ကိုရီးယားနိုင်ငံမှာဆိုလို့ရှိရလေပဲကိုရီးယားနိုင်ငံရဲ့ဒီမိုကရေစီပြောင်းရွှေ့ဖြစ်တဲ့ခွန်ကျူးဆိုတဲ့ဒေသကိုသွားတယ်။ဒီမှာဒီမိုကရေစီယူတက်ကိုတက်ချွတ်သွားတဲ့အားပေးထောက်ခံနေတဲ့မျိုးတမျိုးဖြစ်တယ်ပေါ့လေ။အဲ့ဒါကြောင့်အဲ့ဒီမျိုးတွေသွားတယ်။သွားပြီးဒီမှာဒီမိုကရေစီယူတက်ကိုဆက်လက်ပြီးအားပေးဖို့ထောက်ပံ့ဖို့ကူညီပေးဖို့တိုက်တွန်းခဲ့တယ်။ကိုရီးယားနိုင်ငံမှာရှိတဲ့အစိုးရမှုတော့ဒီ NGO ဖွဲ့စည်းတယ်လေသူတွေ့တယ်။ပြီးတော့အစိုးရအဖွဲ့အစည်းအသီးသီးနဲ့လည်းသူတွေ့တယ်။ပြီးတော့မြန်မာနိုင်ငံသားတွေနဲ့တွေ့တယ်။တိုင်းရင်းသားညီပေါင်းတို့မှတွေ့တယ်။တွေ့တယ်။တူးကြီးတယောက်ချင်းစီကိုသွားအသေးစိတ်လေးမြန်းနဲ့အသေးစိတ်သူဟာဒီလေ့လာတဲ့စုံစမ်းနေပေါ့လေ။ဘယ်လိုပြောမလဲအပေါ်ရန်ချက်ပြီးသူလှုပ်သွားတာမဟုတ်ဘူးအသေးစိတ်မင်းမြန်းလို့လုပ်ပြီးသွားတယ်ကြောက်မလို့ကျွန်တော်အနေနဲ့အားရကျေနပ်မှုရှိပါတယ်အဲသူ့အနေနဲ့အကောင်းဆုံးဒီမှာနိုင်ငံအတွက်ကိုဒီမူစီရေးတော့ဆောင်းသွားနိုင်တဲ့ပုံကိုသူဖြစ်လိမ့်မယ်ဆိုတာကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကိုရနိုင်ထွန်းရဲ့ကျေးဇူးအများကြီးတင်ပါတယ်ဖြည့်ပေးတာဟုတ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဟုတ်ကဲ့
ကိုရနိုင်ထွန်းကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့အပတ်စဉ်ခန္ဓာတွေနားဆင်ရဖို့ရှိပါတယ်
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံကနေ2022ခုနှစ်နိုဝင်ဘာလ21ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 633နဲ့စနေတနင်္ဂနွေတွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးအစည်းအဝေးမှာတော့မြန်မာပြည်ရင်းကနိုင်ငံရေးတွေတိုးတက်မှုမရှိတဲ့အပေါ်နိုင်ငံတကာကခေါင်းဆောင်တွေစိုးရိမ်တကြီးဆွေးနွေးခဲ့ကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူကတင်ပြပေးထားပါတယ်ရှင်။
အာဆီယံထိပ်သီးနဲ့ဆက်ဆက်အစည်းအဝေးတွေကိုကမ္ဘောဒီးယားနိုင်ငံဖနမ်မြေမြို့မှာနိုဝင်ဘာလ10ရက်နေ့ကနေပြီးတော့17ရက်နေ့အထိကျင်းပခဲ့တာပါဒီပွဲမှာတော့နိုင်ငံတကာခေါင်းဆောင်တွေကမြန်မာအရေးယူကရိန်းကိုရုရှားကကျူးကျော်တဲ့ကိစ္စဒေသအတွင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုအဓိကဦးစားပေးပြီးတော့ဆွေးနွေးခဲ့ကြပါတယ်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအာဆီယံခေါင်းဆောင်တွေနဲ့အတူမြန်မာအရေးကိုပြောဆိုဆွေးနွေးပါတယ်မြန်မာအရေးဘုံသဘောတူညီချက်9ရပ်ကိုမြန်မာစစ်ကောင်စီကလိုက်နာအကောင့်ထည့်ဖော်ရေးကိစ္စကိုသမ္မတဂျိုးဘိုင်ဒန်ကဆွေးနွေးခဲ့ပါတယ်ဒါပြင်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်တက်တန်းကိုဆုံးသွားတဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံတဲ့နေရာမှာလဲမြန်မာနိုင်ငံအတွင်းဒီမိုကရေစီပြန်လည်ထွန်းအားရေးအမေရိကန်ကနေပြီးတော့ဆက်ပြီးတော့ဖိအားပေးသွားမယ်အကြောင်းပြောဆိုခဲ့ပါတယ်။မကြာခင်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာပြီးအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာနိုင်ငံရဲ့အခြေအနေဟာတိုးတက်မှုမရှိသေးဘူးလို့ပြောပါတယ
်။ Indonesia is deeply disappointed.
Indonesia အနေနဲ့အတော့ကိုစိတ်ပျက်မိပါတယ်။မြန်မာပြည်အတွင်းအခြေအနေတွေကပိုဆိုးလာသလိုအာဆီယံဘုံသဘောတူညီချက်900နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကလည်းတိုးတက်မှုရှိလာအောင်တည်တာတဲ့တာဝန်ခံလှုပ်ဆောင်မှုမျိုးတွေမတွေ့ရပါဘူးမြန်မာနိုင်ငံရဲ့အခြေအနေကြောင့်အာဆီယံရဲ့ပုံရိပ်ထိခိုက်တာမျိုးကိုလည်းလက်မခံနိုင်ပါဘူ
းမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုချက်ချင်းအရက်ကြဖို့အင်ဒိုနီးရှားနိုင်ငံကထပ်လောင်းတောင်းဆိုသလိုမြန်မာပြည်ထနာကအာဆီယံအဖွဲ့ကြီးကိုဒဇယ်ကန်လုတာမျိုးမဖြစ်သင့်ဘူးလို့လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမယ့်အင်ဒိုနီးရှားသမ္မတအနေနဲ့မြန်မာနိုင်ငံရေးကိုကမ္ဘောဒီးယားထက်တောင်းလို့ဆောင်ရွက်နိုင်ပါမလားဆိုတဲ့အပေါ်မှာတော့လေးလာသူတွေအကြားမှာဘေးကွန်းထုတ်เสียဖြစ်နေပါတယ်။မြန်မာရေးတုံးသက်သူဦးရထွန်းကတော့အာဆီယံဥက္ကဋ္ဌပြောင်းသွားလို့ရှိရင်မြန်မာနိုင်ငံရေးအတွက်ဘယ်လိုသက်ရောက်မှုရှိလာမလဲဆိုတဲ့သူ့ရဲ့အမြင်ကိုလို့ပြောပါတယ
်။ဒီသူတို့အဖွဲ့အတွင်းမှာကဒီပြည်ထောင်စုတွေကိုနဲ့ပတ်သက်ပြီးတော့ဘောရာကွဲလွဲမှုတွေရှိတယ်။နောက်ဒီကမ္ဘောဒီးယားအခုသတိပေးနေတာကအာမြန်မာကိုဒီအဖွဲ့ကနေချုပ်ပစ်ဖို့တိုက်တွန်းတယ်ဆွံ့နှွေးတယ်ဆိုလို့ရှိရင်လေအဖွဲ့ရဲ့ပြည်မြန်မာပါတဲ့အားလုံးသဘောတူတဲ့ဆန္ဒအရသာဖြစ်တဲ့ဆိုတာကိုမတကနာဒီထောက်ပြတာတွေ့ရတယ်။အဲ့ဒါဆိုလို့ဒီနာကအချို့ပြည်ထောင်တဲ့သဘောထားရှိတဲ့နိုင်ငံတွေရှိပေမဲ့အချို့နိုင်ငံတွေကတော့တန့်ွက်လက်နေ။အဲ့တော့ဆိုလိုချင်တာကအဆိုးဆုံးဒီမြန်မာကိုအရေးယူတဲ့အကြမ်းမှာတော့အဖွဲ့အစည်းကနေထုတ်လိုက်တာမျိုးပေါ့နော်။ထုတ်ပြလိုက်တဲ့အတွက်ဒီမြန်မာကအစိုးရကဒီသူတို့ဆုံးမြတ်ထားချက်ကိုအကောင့်ထဲပေါင်းလာဆိုတော့ဒါတော့အပြေကြောင်ကျွန်တော်အမြင်ရတော့လုံးဝကိုလိုက်နာမှာမဟုတ်ဘူး။သူတို့အခုပြောနေတဲ့ဒီရွေးကောက်ပွဲလို့ဖို့ဆိုတဲ့ဥစ္စာကမူလကလေးကချထားပြီးသားပြောထားပြီးသားလမ်းကြောင်းဖြစ်နေတော့အဲ့ဒီအတိုင်းပဲသူတို့ကလျှောက်မှာရွေးကောက်ပွဲကိုမဖြစ်မနေသူတို့လုပ်ပါလိမ့်မယ်တစ်ဖက်မှာလည်းစိုးရိမ်နေကြတာကအဲ့ဒါလို့လုံလိုက်တဲ့အခါနိုင်ငံတကာကနေဒီနတ်ဆာကကိုအမှတ်ပြုမှုတွေများလာမလားဒါကြောင့်မလို့ဒီရွေးကောက်ပွဲမဖြစ်အောင်ဟန်တာကိုစိုးရိမ်မှုတွေလည်းရှိတယ်လို့တရားဖမ်းမိတာပေါ့
ကမ္ဘောဒီးယားမှာကျင်းပခဲ့တဲ့အာဆီယံအစည်းအဝေးတွေကိုမြန်မာစစ်ကောင်စီဘက်ကကုစားပြုတယောက်ခွင့်မရခဲ့ပါဘူး။မြန်မာစစ်ကောင်ဆောင်တွေအနေနဲ့အာဆီယံသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်တဲ့ဆိုပြီးတော့မြန်မာစစ်ကောင်စီကိုအခုဒီအာဆီယံထိပ်သီးအစည်းအဝေးမှာနိုင်ငံအရေးကုစားပြုတယောက်ခွင့်မပေးခဲ့ပါဘူး။အာဆီယံထိပ်သီးညီလာခံကိုတယောက်ခဲ့တဲ့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်ကလည်းမြန်မာနိုင်ငံအတွင်းနိုင်ငံအကျဉ်းသားတွေအားလုံးပြန်လွှတ်ပေးပြီးတော့ဒီမိုကရေစီလမ်းကိုပြန်သွားနိုင်ဖို့တွစ်ဆုံဆွေးနွေးရေးတွေစပြီးတော့လုပ်ဖို့တောင်းဆိုပါတယ်။ကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံရဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်က ဖနာမီမျိုးတော်မှာဒင်းသာရှင်လင်းပွဲကျင်းပတဲ့အချိန်မှာပြောဆိုသွားတာဖြစ်ပါတယ
် I repeat my call on the Myanmar authorities to release all political prisoners
အရသားတွေပေါ်အစဉ်ကျင်မဲ့ပြစ်ခတ်တိုက်ခိုက်သားတွေဟာနိုင်ငံတကာဥပဒေအရစစ်အရာဆွေးမှုမြောက်တာမို့ဒါတွေကိုရပ်တန့်ဖို့လိုအပ်ပါတယ်ထပ်မံတောင်းဆိုလိုတာကတော့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းကိုပြန်သွားနိုင်ရေးအလုံးပါဝင်မဲ့တွဲဆုံဆွေးနွေးရေးစတင်ဖို့အမြန်ဆောင်ရွက်သင့်ပါတယ်ဒီနီးလမ်းကသာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုရစေမှာပ
ါမြန်မာနိုင်ငံအတွင်းလူခွင့်ချိုးဖောက်မှုအိမ်မက်ဆိုးတွေနဲ့ဒေသအတွင်းညီညာတည်ငြိမ်ရေးချင်းချောင်းနေမှုတွေကိုရပ်တန့်နိုင်ဖို့တခုသောနီးလမ်းကမြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ချက်ချင်းပြတ်တက်လာဖို့ဆိုတော့ကုလသမဂ္ဂတွေးမှုချုပ် Guterres ကဒင်းသာရှင်းလင်းပွဲမှာထောက်ပြပြောဆိုပါတယ်မြန်မာနိုင်ငံဘက်ကပြက်ကွက်ခဲ့တဲ့ဘုံသဘောတူညီချက်၅ရပ်ပေါ်ရလက်တိုင်းတာနိုင်တဲ့တိုးတက်မှုတွေရှိလာစေဖို့အတွက်အချိန်ကြာသတ်မှတ်ပြီးတော့ဆောင်ရွက်ဖို့အာဆီယံခေါင်းဆောင်တွေကဆုံးဖြတ်ပါတယ်အာဆီယံအနေနဲ့ရှစ်ဆက်ပို့ပြီးတော့ဖိအားပေးလုပ်နိုင်ဖို့မျှော်လင့်တဲ့အကြောင်းနဲ့အလှည့်ကျဥက္ကဋ္ဌအသစ်ဖြစ်လာမဲ့အင်ဒိုနီးရှားလက်ထက်မှာပို့ပြီးတော့ထိအောင်လို့တွန်းနိုင်ဖို့ယုံကြည်ထားတဲ့အကြောင်းလဲမစ္စတာ Guterres ကပြောပါတယ်မြန်မာနိုင်ငံရဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ပေါ်မှာအချိန်ကာလသတ်မှတ်ဆောင်ရွက်ဖို့အာဆီယံခေါင်းဆောင်တွေဆုံးဖြတ်ခဲ့တဲ့ပုံမှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရကကြိုးဆိုပါတယ် NUG နိုင်ငံခြားရေးဒုဝန်ကြီးဦးမိုးစောဦးကခုလိုပြောပါတယ
်အမှန်တော့ကျွန်တော်တို့ကဒီ 5-point consensus တစ်ခုလုံးကိုပြန်လည်ပြီးတော့ပြုပြင်ပြောင်းလဲတဲ့ကိစ္စမျိုးတွေကိုလုပ်စေချင်တာပေါ့လေအခုကဒီအချက်၅ရပ်ပါတဲ့ဘုံသဘောတူညီချက်ကိုတော့ဒီတိုင်းထားမယ်အကောင့်ထယ်ဖို့တဲ့ကိစ္စကိုတော့ပို့ပြီးတော့တိတိကျကျပေါ့နော်ပို့ပြီးတော့တိတိကျကျဖြစ်အောင်လုပ်မယ်ဆိုပြီးတော့ပါလာတာပေါ့နော်ဒါတို့တို့ကြိုးစုပ်တယ်ဒီအကောင့်ထဲပေါ်တဲ့အစီအစဉ်ရေးဆွဲတဲ့ခါမှာပေါ့အချိန်ကာလအပြည့်နဲ့သတ်မှတ်နိုင်တဲ့ချက်တွေကိုထည့်သွင်းရမယ်ဆိုပြီးပြောလာတယ်ပေါ့နော်အဲ့ဒါလည်းကျွန်တော်တို့သဘောကျပါတယ်နောက်တစ်ချက်ကလည်းဒီအင်ဒိုနီးရှားနိုင်ငံကဥက္ကဋ္ဌဖြစ်လာမယ့်အတွက်ကြောင့်ဒီအင်ဒိုနီးရှားနိုင်ငံရဲ့ဒီ ASEAN မှာခေါင်းဆောင်မှုအနေထားရပေါ့နော်ဒါနဲ့လည်းပို့ပြီးတော့ဟိုလက်တွေ့မှာပေါ့လေဆောင်ရွက်လာနိုင်မယ်အဲ့ဒီလိုဆောင်ရွက်တဲ့ခါမှာလည်းကျွန်တော်တို့အမျိုးသားညီညွတ်ရေးဆိုရနဲ့လည်းညီနိုင်ပူးပေါင်းပြီးဆောင်ရွက်နိုင်ပြီပဲလို့မျှော်လင့်ပါတယ်
မြန်မာရေးနဲ့ပတ်သက်ပြီးတော့မြန်မာကုစားပြုမှုမပါတဲ့ဆုံးဖြတ်ချက်ကိုလက်မခံဘူးလို့စစ်ကောင်စီဘက်ကတော့တုံ့ပြန်ထားပါတယ်။အာဆီယံရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့နိုင်ငံရေးဦးကြီးဌာနကထုတ်ပြန်လိုက်တဲ့စာထဲမှာမြန်မာနိုင်ငံကိုခြံလှပ်ထားပြီးတော့အာဆီယံ၉နိုင်ငံတည်းကမြန်မာရေးကိုဆွေးနွေးဆုံးဖြတ်နေကြတာဟာအာဆီယံဘရိညင်ပါအခြေခံမူတွေကိုသွေးဖဲနေတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီကစီစဉ်နေတဲ့လာမယ့်ရွေးကောက်ပွဲကိုအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကလက်ခံလာနိုင်ပါမလားဆိုတဲ့အပေါ်မှာတော့ဥယျာဉ်ထုံးကအခုလိုသုံးသပ်ပါတယ်။
နာဆာကအနေနဲ့ကတော့တခြားလုံးခိုင်ခိုင်မာမာပြောနေတာကသူတို့ဒီလိုလုပ်ရခြင်းဟာအနာသိမ့်ခြင်းလို့မဟုတ်ဘူးဒါဆိုတော့ဥက္ကအနေနဲ့လည်းအခုသွေးသွဲနေတယ်လို့သမရလုပ်ခြင်းလို့မဟုတ်ဘူးရွေးကောက်ပွဲမှာရွေးကောက်ပွဲကော်မရှင်ကမမှန်တာမတရားတာလုပ်တဲ့အတွက်ကြောင့်မျိုးတခြားနိုင်ငံရေးပါတီတွေကဝိုင်းဝန်းတိုက်တွန်းတဲ့အောက်မှာဒါဒီမှားရင်းနေတဲ့စီးရင်တွေကိုဖြေရှင်းခိုင်းမှာမဖြေရှင်းလို့အဲဒီအခြေခံဥပဒေအရသူတို့အနာပေးရတယ်ပြီးရင်သူအခြေခံဥပဒေပဲနှစ်တန်းပြီးတဲ့အခါမှာဒီကောက်ွယ်လုပ်ပေးမယ်ဆိုတော့စတယ်လေကသူတို့အဲ့လိုပြောတာရှိပါတယ်အဲ့လိုဆိုတော့အဲ့ဒီအပေါ်မှာအခုကကျွန်တော်တတိထားလိုက်မိတာပထမဆုံးသူတို့ဒီအနာသိမ့်ပြီးဖမ်းလိုက်တဲ့အချိန်မှာပထမဆုံးဒီကောက်ွယ်ကော်မရှင်ဖွဲ့ဝင်ကြောက်ကအဲသူတို့လုပ်ထားတဲ့အဲဒီမမှန်ကန်မှုတွေကိုဝန်ခံတာတယောက်ရှိတယ်အခုဒီဆောင်တန်းသုံးနှစ်ကြာခံနေရတဲ့ဥက္ကဋ္ဌနဲ့ဦးမြင့်နိုင်ကလည်းအဲသူမှန်းရင်ပြီးတော့လုတ်ချက်မိပါတယ်ဆိုတာဝန်ခံပြီးတော့ကိတ္တန်ကအဲရှော့ပေါ့ပွင့်တောင်းခံပြီးတော့တနာခံပြီးတော့လွတ်လာတယ်ပေါ့နော်အဲ့လိုအချက်လက်တွေကဒီနန်းဆတ်ကဟိုပို့ပြီးတော့အားဖြစ်နေတာပေါ့သူတို့လုံတာမှန်တယ်ဆိုတော့အားဖြစ်နေတဲ့အတွက်ကြောင့်သူတို့ရှောင်နေတဲ့လမ်းကိုတော့သူတို့ကပြန်ပြီးတော့အဲနောက်လှည့်မယ်ဆိုတော့ကျွန်တော်တော့မထင်ဘူးချက်လို့နေတယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရိုင်ပါတဲ့အာဆီယံထစ်သီးစနစ်ပွဲကနေပြီးတော့မြန်မာနိုင်ငံရေးအာဆီယံသဘောတူညီချက်၅ရပ်ကိုချမှတ်ခဲ့တာပါ။အာဆီယံဘုံသဘောတူညီချက်ကိုအပြည့်အဝအကောင့်ထဲမဖော်မချင်းအာဆီယံထစ်သီးညီလာခံတွေမှာရောနိုင်ငံကြီးဝင်ကြီးအဆင့်စနစ်ပွဲတွေမှာပါစစ်ကောင်စီရဲ့ထိတ်တန့်ခေါင်းဆောင်တွေကိုတယောက်ခွင့်မပေးဘဲနဲ့တားမြစ်ထားပြီးတော့နိုင်ငံရေးနဲ့ပတ်သက်ဆိုင်တဲ့ကုစရေးတအုပ်ကိုဆီလွတ်ခွင့်ပေးထားပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့အဲ့လိုမျိုးဆီလွတ်တာလည်းမရှိပါဘူး။အခုဒီအာဆီယံထစ်သီးစနစ်ပွဲမှာတော့ဒီကိုစားပြုမှုကိုထက်သည့်အစည်းအဝေးပြင်အာဆီယံရဲ့အခြားဆက်အစည်းအဝေးတွေမှာပါလိုအပ်လို့ရှိရင်ပြန်လည်ဆန်းစစ်မယ်ဆိုပြီးတော့သဘောတူထားကြပါတယ်။မြမကြီးအာဆီယံဘုံသဘောတူညီချက်ကိုလက်တွေ့ကြကြအကောင့်ထဲပေါ်လာရေးအတွက်ဖိအားပေးဆောင်ရွက်ကြဖို့ဒီထက်သည့်ညီလာခံမှာသဘောတူခဲ့ကြပြီမဲ့ မြန်မာစစ်ကောင်စီကတော့ဒီဆုံးဖြတ်ချက်ကိုလက်မခံဘူးဆိုတာကြောင့်အကောင့်ထဲဖော်ရေးပိုင်းမှာလက်တွေ့ကျကျလုံနိုင်ပါမလားဆိုတာကိုမေးဖို့ထုတ်ရင်းနဲ့ဒီသတင်းပတ်သတင်းတော်မှတ်စုအစီအစဉ်တင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညို့ပ
ါအာဆီယံထိပ်သီးအစည်းအဝေးမှာမြန်မာအရေးဆွေးနွေးခဲ့ကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာကိုသားညူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်အများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ရန်ကုန် Water Pass ဒီ Bus တည်ယူပို့ဆောင်ရေးလုပ်ငန်းကိုကာလတစ်ခုအထိရပ်ဆိုင်းခဲ့ရပြီးတဲ့နောက်မှာတော့အောက်တိုဘာလအစောပိုင်းမှာပြန်ပြီးတော့စတင်ပါတယ်ပြန်လည်ပြေးဆွဲနေတဲ့ရန်ကုန် Water Bus လုပ်ငန်းအနေနဲ့အကြီးအမားဆုံးစိန်ခေါ်ချက်ဖြစ်တဲ့ 73C ဈေးနှုန်းကြီးမြင့်မှုကိုကင်တွယ်ဆောင်ရွက်နေရတယ်လို့စိတ်ကန်းနေထပ်ပြီးတော့တိုးနိုင်ရေးကိုလည်းကြိုးပမ်းနေတယ်လို့လုပ်ငန်းရှင်ဒေါ်တင့်တင့်လွင်က VOA ကိုပြောပါတယ်ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်တင်ပြပေးထားပါတယ်
ရပီတူတေယူပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ရန်ကုန် Water Bus ပြေးဆွဲမှုကိုကာလတစ်ခုရန်နာထားခဲ့ရကနေအောက်တိုဘာလအစောပိုင်းမှာလုပ်ငန်းတွေပြန်စပါတယ်ရန်ကုန် Water Bus လုပ်ငန်းရဲ့တီထောင်သူဒေါ်တင့်တင့်လွင်ကတော့စိတ်ကန်းတွေပြန်ရရေးအပါအဝင်လုပ်ငန်းပြန်စနိုင်ရေးဆောင်ရွက်နိုင်ခဲ့တာလို့ VOA ကိုပြောပါတယ
်စိတ်ကန်းတွေပြန်လည်ရရှိပြီးဒီကိစ္စရအားလုံးကအခြေတို့အတွင်းမှာအဆင်ပြေပါမလားဆိုပြီးတော့အများကြီးဟို challenge တွေအများကြီးရှိမယ်လို့စိတ်ထဲမှာတော့ထင်ခဲ့ရပါတော့။ဒါပေမဲ့အောက်တိုဘာ6ရက်နေ့ဒီမတိုင်ခင်အားလုံးလုံဆောင်ချက်တွေအကုန်လုံးကအချိန်နဲ့ပြီးနေအားလုံးသိရှိပါရဲ့။ခဏဆိုင်ရာကိုပြုနေပါရဲ့။ဟိုအခြေတို့အတွင်းမှာရရှိပြီပေါ့နော်။အကြောင်းကိုလိုချင်တဲ့စိတ်ကံလေးတွေအရင်ပြန်ရရင်နောက်ပြီးတော့ဒီတင်းမောနဲ့ပတ်သက်တဲ့ပြုပြင်မှု maintenance လုပ်တာဝန်ထမ်းတွေ training ပြန်ပေးတာနောက် system အစ်ပေါ့ကပ်ပေးပေါ့ QR code နဲ့ပေးတဲ့ system တွေပါလို့တာအဲ့ဒီအားလုံးအဆင်ပြေရှိပြီသူရဲ့အချိန်ကြီးအားလုံးပြီးစီသွားတဲ့အတွက်အကောင်းဆုံးပြန်လည်ဖွင့်လှစ်နိုင်ရပါတယ
်ပထမဆုံးစိတ်ကန်းသုံးခုကိုပြန်လည်ပြေးဆွဲမှုနဲ့လုပ်ငန်းတွေစနေကြောင်းလည်းပြောပါတယ်အခုပြန်စချိန်မှာတော့အကြီးမားဆုံးစိန်ခေါ်ချက်က 73C ဈေးကြီးမြင့်မှုဖြစ်တယ်လို့သူမကပြောပါတယ
်အဲ့တော့အကြီးဆုံး challenge ဒီတစ်ခုဖြစ်ခဲ့တာပေါ့နော်ဟိုဒါပေမဲ့ကိုအနေနဲ့ဒီ challenge ကိုဖြေရှင်းနိုင်အောင်ဘယ်လို solution ကိုရှာမလဲဆိုတော့ဒီ73C ကိုတော့ကိုကတွားပြီးတော့ဈေးလုံးသွားချဖို့ကကိုအတွက်ဖြစ်အဲကြောင့်တော့ကိုဆွဲနေတဲ့ရင်းနေရဲ့စီစားနှုတ်တက်တာရဲ့ engine ကိုလဲပိုက်တာပေါ့နော်အရင်ဟိုကရခိုင် engine တွေကဟိုက Japan use engine ဖြစ်တယ်ဆိုလို့ရှိရင်အခုဒီဟိုအစ်စ်ပေါ့အစ်စ်ဒါပေမဲ့ဈေးသက်တာရဲ့တရုတ်ပြည်လုပ်တဲ့ engine တွေပြောင်းလဲလိုက်တာတို့ဘာလို့လုံးလိုက်တဲ့အခါမှာဆိုလို့ရှိရင်သူကတနာရီပြေးဆွဲတဲ့အခါမှာ3ခါလံခွဲ4ခါလံလောက်ပဲကုန်တဲ့ဒီ engine မျိုးတွေကိုပြောင်းလဲလိုက်တယ်။နောက်ပြီးတော့ဆွဲတဲ့ဟိုကပေါ့ဟိုလမ်းကြောင်းတွေကိုကြာတော့အရှိပတ်ပြီးဆွဲနေရမျိုးမဟုတ်ပဲနဲ့သူအများဆုံးမြန်မြန်ဆန်ဆန်ပြီးနိုင်အောင်ခောက်တူလေးပဲပြေးဆွဲလိုက်တာလုပ်လိုက်တာပေါ့နော်။ခောက်တူပြေးဆွဲတာရဲ့ engine စီစားနှုန်းသက်တာရဲ့ engine တွေလဲလိုက်တာရဲ့နောက်ဝင်နှုန်းတွေ short ချပြီးတော့အသင်းမိုးရဲ့ size ကိုကြီးလိုက်တာ။အဲကြတော့ဒီစီစားနှုန်းကြီးတယ်ဆိုတော့ဟိုကဒီစိန်ခေါ်မှုอ่ะဆိုလို့ရှိရင်ကို့အတွက်တောက်ပါပေါ့เนาะအဲ့ဒါကြောင့်မလို့ဒီစီစားနှုန်းကြီးတယ်ဆိုတဲ့အပိုင်းကိုလုံးဝထည့်ပြီးတော့စိတ်ကူစရာမလိုဘဲနဲ့ယခုလက်ရှိရှိနေတဲ့စီစင်းတွေပဲကို့အတွက်ကို့ကုမ္ပဏီအတွက်အကျိုးမြတ်ရရှိအောင်နောက်ပြီးတော့ဒီခီးလန့်ချောင်းနေတဲ့ပုံမှန်အကောင်းဆုံးပြည့်စွဲနိုင်အောင်လို့လုပ်ဆောင်နိုင်ခဲ့ပါတယ်
ကဘာရေနံစီနှုန်းကပြီးခဲ့တဲ့မတ်လအထိတဖြည်းဖြည်းချဆင်းခဲ့ပေမယ့်ရေနံထုတ်လုပ်တင်ပို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC နဲ့မိတ်ဖက်နိုင်ငံတွေကတနေ့ကိုရေနံစီနှစ်တန်းလျှော့ချထုတ်လုပ်ဖို့အောက်တိုဘာလအတွင်းကြေညာခဲ့ပြီးနောက်မှာတော့ကမ္ဘာရေနံစီလည်းထပ်ပြီးတက်လာမလားဆိုတဲ့စိုးရိမ်ချက်တွေရှိနေတာပါရေနံလျှော့ထုတ်မဲ့ဆုံးဖြတ်ချက်ကြောင့်ဆော်ဒီအာရေဗျနဲ့အမေရိကန်ကြားတင်းတင်းမာမာဖြစ်နေတဲ့အချိန်မှာပဲဆော်ဒီရဲ့စွန့်အင်ဝင်ကြီးတော်ဝင်မင်းသားအဗ်ဒူလာဇစ်ဘင်ဆယ်မန်ကအောက်တိုဘာလ25ရက်နေ့အင်ကာနီမှာနိုင်ငံတွေအနေနဲ့အရန်ရေနံတွေထုတ်ရောင်းချမယ်အပေါ်ဝေဖန်ပါတယ်ရီယက်မှာလုတ်တဲ့အနိုင်ကရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာဆော်ဒီစွန့်အင်ဝင်ကြီးကအခုလိုပြောပါတယ
် It is my profound duty to make it clear to the world
ရေဝသူလောင်ထားတွေကိုထုတ်ပြလိုက်ရင်လာမယ့်လတွေအတွင်းထိနာနိုင်တယ်ဆိုတာကိုကဘာကိုရှင်းရှင်းလင်းလင်းပြောပြဖို့ကကျွန်တော်ရဲ့တာဝန်ဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာတော့လာမယ့်နိုဝင်ဘာလမှာတက်တန်းဝယ်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုက်ဒန်ကနိုင်ငံရဲ့အရန်ရေနံကိုရောင်းချဖို့ဆုံးဖြတ်ထားတာပါမြန မြန်မာနိုင်ငံအနေနဲ့တော့ဆက်သုံးစီကပြပကတင်းသွင်းမှုအပေါ်မှာအဓိကမိခိုးရတာဖြစ်ပြီးဆက်သုံးစီဈေးနှုန်းကြီးမြင့်မှုတခတရံရှားပါမှုနဲ့ပါရင်ဆိုင်ကြရပါတယ်။အများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းရှင်ဒေါက်တင်တင်လွင်ကတော့သူမရဲ့ရန်ကုန် water bus ပြည့်စွင့်မှုကရန်ကုန်တစ်ဖက်ကမ်းကပြည်သူတွေအတွက်အဓိကအထရာဖြစ်လာဖို့မျှော်လင့်ထားပါတယ်
။ဘဝကမ်းမှာဆိုရင်အခုဆိုရင်မော်တော်ဆိုင်ကယ်တွေပါပြေးမစီတော့ပေါ့နော်မော်တော်ဆိုင်ကယ်ပဲပြေးမစီတဲ့ခါကျတော့သူတို့အနေနဲ့ဖလီနဲ့ပဲသွားလာတာဟိုလမ်းလျှောက်ပြီးတော့အဲလိုင်းကားနဲ့သွားဖို့ကလည်းလိုင်းကားကလည်းလုံလောက်ပြီးဆွတ်ထားတာမရှိဘူးသူတို့ကမှဆိုရှင်ပေါ့နော် private taxi တွေကလည်းခေါ်ရင်တော့တော်ခက်ခဲပေါ်ရမယ့်အခြေအနေမျိုးရှိတယ်တစ်ဖက်ကမှဆိုတော့လေ
ပထမဆုံးအနေနဲ့တော့ခီးတဲ့အများဆုံးဖြစ်တဲ့လမ်းသစ်စပါချောင်းကိုစတင်ပြည့်စွင့်နေတာဖြစ်ပြီးလာမယ့်လတွေအတွင်းစိတ်ကန်း၈ခုကနေ၁၁ခုအထိတူးချန်နိုင်ရဲ့အတွက်ကြိုးစားနေတယ်လို့သူမကပြောပါတယ်။ဒါပြင်ပြည်တွင်ခီးသွားလုပ်ငန်းအနေနဲ့ရန်ကုန်တွန်တေးကိုလည်းအပတ်စဉ်ပြည့်စွင့်နေပြီးနောက်ပိုင်းမှာတော့အီယာဝတီတိုင်းနဲ့ရန်ကုန်တိုင်းခြားရေလမ်းကြောင်းအသုံးပြုကုန်စည်သယ်ယူပို့ဆောင်ရေးလုပ်ငန်းတွေကိုပါတိုးချက်ဖို့စီစဉ်နေတယ်လို့လည်းဒေါက်တင်တင်လွင်ကပြောပါတယ်
။ဒီဒီကြောင်ပို့ဆောင်ဒီနောက်ပြီးတော့ဒီကုန်တွေကြီးပေါ့နော်ဒီရင်းဒီကြောင်ကုန်တွေဒါကြီးအကုန်လုံးကအောင်မြင်မှုအတွက်ကိုယ့်ရဲ့ပုဂ္ဂလိကလုပ်ငန်းရှင်ကြီးရဲ့လုံဆောင်ချက်ပေါ်မှာလိုအပ်တဲ့ point ကိုအစိုးရကနေပြီးတော့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်ရဲ့ဘဏ်ရောအစိုးရရောဒါနှစ်ခုလုံးကခုနိုင်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့လုံနိုင်တဲ့စွမ်းရည်ဒီကိုယ့်ဝန်ထမ်းတွေရဲ့စွမ်းအားပြီးတော့ international ချိတ်ဆက်နိုင်တဲ့ network ကြီးနည်းပညာကိုအားလုံးလုပ်ပေးနိုင်လို့ဆိုတာလည်းအကုန်ယုံကြည်တယ်။ဒါပေမဲ့အဲ့လိုမျိုးအားလေးခဲ့တယ်ဆိုလို့ရှိရင်ရှေ့ကပြရတဲ့နေရာကြတော့ဒီ force major လို့ခေါ်တာပေါ့သူ disaster ဖြစ်လာတဲ့အခါမှာကပ်ပေးတွေကျုံလာတဲ့အခါမှာလုံးနဲ့လုံးနဲ့ရက်ရက်သွားမှာပဲ။ဘာလို့လဲဆိုတော့ကိုယ်ကတစ်ပိုင်းတစ်ပိုင်းနဲ့သူစားတဲ့အတွက်ငင်းနဲ့ပြင်းရင်းတို့မျိုးကိုကဒီအဲ့လိုမတင်နိုင်ဘူး။ငင်းနဲ့သွားလို့ရတယ်ခီးကိုလမ်းလျှောက်ပြီးတော့နေသူထဲမှာလမ်းလျှောက်ပြီးသွားတဲ့အခြေအနေမျိုးဖြစ်သွားပါလ
ား။မတ်တန်ဂီထိုင်းစီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ပါရှင်။ဒီအစီအစဉ်ကိုတနင်္လာညတိုင်းနှာစင်နိုင်ပါတယ်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကာတာနိုင်ငံရဲ့ပူပြင်းတဲ့အပူချိန်ကိုကမ္ဘာဖလားဘောလုံးဒီဘောလုံးပွဲကိုကြည့်နေတဲ့ပြိသက်တွေမခံစားရအောင်လို့ဘောလုံးကွင်းတွေကိုနီးပညာနဲ့အေးနေအောင်လို့လှုပ်ထားပါဗျ။ပွဲကြည့်တဲ့ထိုင်ကုန်ရဲ့အောက်မှာလွှတ်ပေးနေတဲ့ဒီလေအေးတွေကိုကွင်းထဲမှာအချိန်ကြာကြာထိန်းထားနိုင်အောင်ဘယ်လိုများဖန်တီးထားသလဲဆိုတာကိုရိုက်တာသတင်းကိုအခြေခံပြီးတော့မတ်စုမြတ်မုံကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာရှုစားနာဆင်ပါရှင်။
ဘာဖလားဘောလုံးပိုလူပွဲတွေကျင်းပနေတဲ့ကာတာနိုင်ငံမှာအခုလိုကာလအတွင်းဆိုရင်နေ့အပူချိန်25ဒီဂရီဆယ်လ်ဆီယပ်ကနေ30ဒီဂရီဆယ်လ်ဆီယပ်ဝန်းကျင်လောက်ပူပြင်းပါတယ်။အဲ့လိုအပူချိန်အောက်မှာပြေးလွှားဘောလုံးကန်နေကြတဲ့ဘောလုံးသမားတွေလာရောက်အားပေးကြတဲ့ဘောလုံးပရိသတ်တွေအပူဒဏ်ကိုမခံစားရအောင်လို့ဘောလုံးကွင်းတွေကိုအေးနေအောင်လှုပ်ထားရပါတယ်။ကွင်းပြင်မှာဘလောက်အပူချိန်ပဲရှိနေပါစေကွင်းထဲမှာအေးနေအောင်လို့အေးအေးပေးနည်းပညာသင်တဲ့လှုပ်ထားပါတယ်။အဲ့လိုကဘာဖလားဘောလုံးဘောလူပွဲကန်နေကြတဲ့ကွင်းတွေအေးနေအောင်လို့လုတ်တဲ့နီးပညာကိုအဓိကဖန်တီးခဲ့တဲ့အင်ဂျင်နီယာပါမောက်ခဆောက်ကာနီကိုဒေါက်တာဂူးလို့တင်စားခေါ်ကြပါတယ်ပရိသတ်4000ဆက်တဲ့ဘောလုံးကွင်းတစ်ကွင်းမှာအပြည့်အပူချိန်ထက်မတွက်ပဲနေတော့ကွင်းထဲမှာတော်တော်လေးပူနေပြီးသားဖြစ်လို့အေးနေအောင်နီးပညာနဲ့လှုပ်ထားရတာကိုသူက Writer သတင်းဌာနကိုအခုလိုရှင်းပြပါတယ
် So I have 40,000 people in there under the same roofcheering jumping enjoying the game and each one of us by the way that we are giving
a mode out ထဲမှာပြိသက်4000ကဘောလုံးပွဲကိုအော်ဟစ်ခုံပေါင်းအားပေးကြတဲ့အခါတယောက်ချင်းစီကထွက်တဲ့အပူတွေတော်တော်များပါလိမ့်မယ်အကြမ်းမြအဖြစ်လူတယောက်ကို laptop computer နှလုံးကထွက်တဲ့အပူလောက်ကိုထုတ်ပါတယ် laptop computer နောက်ဖက်ကိုလက်နဲ့ဆန်းကြည့်ရင်ဘလောက်ပူလဲသိရမှာပါလူတယောက်ကိုအဲ့ဒီအပူချိန်နှစ်ဆလောက်နဲ့သာတွက်ကြည့်ပါဒါတွေမကပါဘူးအချိန်ထဲမှာအသက်ရှူကြတဲ့ထွက်လေဝင်လေကိုကထွက်တဲ့ချွေအဲ့ဒါတွေကလည်းလေတူတဲကိုရေငွေ့အစိုးတတ်တွေအများကြီးရောက်ပါတယ်အဲအကြောင်းလူ4000ကနေ laptop computer 8000လောက်ပူတဲ့အပူတက်၄နာရီလောက်ကြာကြီးထွက်နေတာကိုလေဝင်လေထွက်ကောင်းအောင်မလုပ်လို့ကိုမရပါဘူးလေအေးပေးတာလို့သာပြောနေပေမဲ့လေကိုအေးအောင်လုပ်ပေးတာတမျိုးတည်းလည်းမဟုတ်ပါဘူးလေကိုလည်းတန့်စင်ပေးပါတယ်တန့်စင်လေကိုလေပတ်အောင်လုပ်ပါတယ်ဆိုထိုင်းမှုလေလူညဉ့်ညံ့မှုတွေကိုထိန်းချုပ်ပေးပါတယ်
ဘောလုံးကွင်းတွေထဲမှာလေးအေးပေးတာကိုမော်တော်ကားတွေထဲမှာလေးအေးပေးဆက်ဖွင့်တာနဲ့ဆင်တူတယ်လို့သူကရှင်းပြပါဗျ။အပြင်လေကိုလေးအေးဆက်ကအေးအောင်လုပ်လိုက်ပြီးတော့ကားထဲကလူတွေအတွက်လေးအေးတွေကိုပြန်လွှတ်ပေးတာမျိုးဖြစ်ပါတယ်။ဒါပေမဲ့ဘောလုံးကွင်းတွေထဲကအေးအေးပေးဆက်ကပိုကြီးတဲ့အပြင်ကားလေအေးပေးဆက်စနစ်လိုတကားလုံးအေးနေအောင်အေးပေးတာမျိုးမဟုတ်ဘဲလူတွေကစားသမားတွေမျက်ခင်းတွေရှိတဲ့နေရာကိုအဓိကပြတ်မှတ်ထားပြီးတော့အေးနေအောင်လှုပ်ထားတာဖြစ်တယ်လို့သူကပြောပါတယ်။အဲဒါကြောင့်ကစားကွင်းတွေကပြိသက်ထိုင်ကုန်တွေရဲ့အောက်မှာလေအေးပေးတဲ့အပေါက်တွေတတ်ထားသလိုကစားသမားတွေရှိတဲ့ကွင်းဘက်မှာလည်းလေအေးလွတ်တဲ့အပေါက်တွေအများကြီးဖွင့်ထားပါဗျ။အဲ့ဒီအပေါက်တွေကနေတန်းစင်လေအေးတွေကိုထုတ်ပေးပါတယ်။တစ်ချိန်တည်းမှာလေပေးလေယူကားအောင်လုပ်နိုင်တဲ့နည်းပညာကြောင့်ကွင်းထဲကလေတွေကိုပြန်လဲအေးအောင်တန့်စင်အောင်လုပ်ပြီးတော့အဆက်မပြတ်ပြန်လွတ်ပေးနေတာဖြစ်ပါတယ်။အနှစ်30လောက်ကမိုးလေဝသအချက်လက်တွေကိုလေ့လာတွက်ချက်ပြီးတော့တန့်စင်လေအေးတွေထိန်းထားနိုင်အောင်ထုတ်လွှတ်နိုင်ဖို့လုပ်ခဲ့ကြတာဖြစ်ပါတယ်
။ We printed the stadiums in a 3D printers in a scale and the university we invested in a big wind tunnel.
ဘောလုံးကွင်းနေပုံစံတူကိုသုံးပတ်မြင် 3D ပရင်တာနဲ့ကျွန်တော်တို့ထုတ်ပါတယ်ကျွန်တော်တို့တက္ကသိုလ်ကလေထုပ်လှိုင်ကောင်းကြီးတစ်ခုကိုရင်းနှီးမြှုပ်နှံထားပြီးလိုခဲ့တဲ့နှစ်30အတွင်းဒိုဟာမြို့ရဲ့မိုးလေဝသအခြေအနေကိုကျွန်တော်တို့အသုံးသက်လေ့လာပါတယ်အဲ့ဒီကနေဘောလုံးကွင်းနေတဲကိုလေအေးတွေဘယ်လိုလွတ်မလဲကွင်းထဲမှာရှိနေတဲ့အပူချိန်နဲ့လေအေးတွေဘယ်လိုတုံ့ပြန်မလဲကွင်းထဲမှာလေတွေဆက်အေးနေအောင်ဘယ်လိုထိန်းထားမလဲဆိုတာကျွန်တော်တို့လေ့လာဖန်တီးခဲ့ကြတာဖြစ်ပါတယ်
အပူချိန်40ဒီဂရီဆယ်လ်ဆီယပ်စ်လောက်အထိအပြင်မှာပူးနေရင်တော့စွမ်းအင်ချွေတာနိုင်မဲ့သူတို့ရဲ့လေအေးပေးစနစ်နဲ့အမိုးပွင့်ကွင်းတွေထဲမှာလေအေးပေးပြီးတော့အေးအေးကိုထိန်းထားနိုင်မှာဖြစ်တယ်လို့ပြောပါရယ်အခုလိုအားကစားကွင်းတွေအေးနေအောင်လုပ်တဲ့လေအေးပေးစနစ်ကကဘာဖလားပွဲတွေအတွက်ကိုပဲရည်ရွယ်လုပ်ထားတာမဟုတ်ဘူးလို့လည်းကာတာတက္ကသိုလ်ကစက်မှုအင်ဂျင်နီယာဌာနပါမောက်ခါကပြောပါရယ
် We didn't want white elephants so we did not design these stadiums by the wayonly for the world cup
ဒီကွင်းကြီးတွေကိုကမ္ဘာဖလားပွဲအတွက်ပဲကျွန်တော်တို့ဒီဇိုင်းစင်စောက်ထားတာမဟုတ်ပါဘူးကမ္ဘာဖလားဘောလုံးပွဲတွေကိုဒီမှာကျင်းပတာမှန်ပေမဲ့ကျွန်တော်တို့ကအမွေအနှစ်တစ်ခုအဖြစ်ဒီဇိုင်းထွင်စောက်ထားတာဖြစ်ပါတယ
်ကမ္ဘာပေါ်မှာတဘာဝဓာတ်ငွေအထွက်အများဆုံးနိုင်ငံဖြစ်တဲ့ကာတာနိုင်ငံကသူ့နိုင်ငံမှာကမ္ဘာဖလားဘောလုံးဘောလုပ်ပွဲတွေကျင်းပနိုင်ခဲ့မယ်ဆိုရင်လေထုညဉ့်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထုတ်လွှတ်သမျှကိုပြန်ခြေနိုင်အောင်ကာဗွန်နျူထရယ်ဖြစ်နိုင်သမျှဖြစ်အောင်လုပ်မယ်လို့ကတိပြုထားပါတယ်ဘောလုံးကွင်းတွေကိုအေးအေးပေးတာအပါအဝင်ကမ္ဘာဖလားဘောလုံးပွဲအတွက်အသုံးပြုတဲ့ဓာတ်အားမှန်သမျှကိုပြန်သုံးလောင်စာတွေကိုအသုံးပြုနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သူတို့ကတိပြုထားသလိုညဉ့်ညမ်းလေထုတွေကိုပြန်ခြေနိုင်တဲ့ကမ္ဘာဖလားပွဲဖြစ်မဖြစ်ကတော့စောင့်ကြည့်ရမယ်လို့သဘာဝပတ်ဝန်းကျင်အရေးကြိုးပမ်းဆောင်ရွက်နေကြသူတွေကပြောပါတယ်။သတင်းလေးပတ်အတွင်းနိုင်ငံတကာအသင်းတွေဟာဘောလုံးကွင်း၈ကွင်းမှာပွဲစဉ်ပေါင်း64ပွဲကစားပြီးတော့ကမ္ဘာဖလားလူကြမှာပါပူပြင်းတဲ့အရှိလေပိုင်းဒေသထဲမှာရှိတဲ့ကတ္တာနိုင်ငံကိုကမ္ဘာဖလားဘောလုံးပွဲတွေကျင်းပဖို့ FIFA ကရွေးချယ်လိုက်ချိန်တည်းကအပူချိန်ကိစ္စကဆလာအငင်းပွားစရာအကြောင်းတွေတစ်ခုပြီးတစ်ခုရှိနေပါတယ်။ကမ္ဘာဖလားပွဲဆဖို့နှစ်ရက်အလို November 18ရက်နေ့မှာပဲဘောလုံးပွဲကစားမဲ့ကစားကွင်း၈ကွင်းလုံးရဲ့ပရဝန်ထဲမှာအရက်ပါတဲ့ဘီယာကဆလာအရက်မှန်သမျှရောင်းချတာပိတ်ပင်တယ်လို့ FIFA ကကြေညာချက်ထုတ်ပြန်ပါတယ်။အရက်မပါတဲ့ဘီယာတွေကိုတော့ကွင်း၈ကွင်းလုံးမှာရောင်းပေးမယ်လို့ FIFA ကပြောပါတယ်။Champagne, wine, whiskey စတဲ့အရက်တွေကိုတော့ဘောလုံးပွဲကြည့်နိုင်တဲ့ဇိမ်ခံနေရာတွေမှာရောင်းချပေးမယ်လို့ပြောပါတယ်။ဒါပေမဲ့ဘောလုံးပွဲလက်မှတ်ရှိကြသူအများစုကအဲ့လိုနေရာတွေကိုဝင်ခွင့်မရှိကြပါဘူး။ကမ္ဘာဖလားကစားဖို့ဘောလုံးကွင်းတွေတိစောက်တဲ့နေရာမှာလည်းရွှေပြောင်းဆောက်လို့ရေလုံသားတွေကြားလူခွေချိုးဖောက်ခံရမှုတွေကြကြပြန့်ပြန့်ရှိတယ်လို့ဝေဖန်ခံနေရပါတယ်။ဒါတွေမှာကလိန်တူချစ်သူတွေအပေါ်ကာတာမှာခွဲခြားဆက်ဆံတဲ့မှတ်တမ်းတွေရှိနေတာမဟုတ်ကမ္ဘာကျော်အဆိုတော်တချို့အပါအဝင်လူသိများတဲ့နာမည်ကျော်တချို့ကကာတာကမ္ဘာဖလားပွဲကိုတပိတ်ပေါက်ထားကြပါရဲ့ရှင်ကျွန်မစုမြတ်ပါပ
ါပူပြင်းလာတဲ့ကာတာနိုင်ငံရဲ့ဘောလုံးကွင်းတွေကိုနီးပညာနဲ့အေးနေအောင်ဘယ်လိုဖန်တီးထားသလဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မအေးသန္တာကျော်စီစဉ်တင်ဆက်ပေးထားတဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ Limitless အကန့်အသတ်မဲ့လို့ဓာတ်ရိုက်ဘာသာပြန်ဆိုနိုင်မဲ့ခေါင်းစဉ်နဲ့ရုပ်သံမှတ်တမ်းအစီအစဉ်ကို Disney Plus ရုပ်သံလိုင်းမှာပြသနေပါတယ်။နာမည်ကြီး Hollywood မင်းသား Chris Hemsworth ကလူတွေကြမ်းပါပြီးတော့အသက်ရှင်ရှင်နေထိုင်နိုင်မှုစိတ်အခွန်အားကိုခွန်အားတွေနဲ့ဘလို့ကြင်ကြံနေထိုင်နိုင်တယ်လဲဆိုတာကိုသိပ္ပံနည်းပြဒီစမ်းသပ်ပြထားပါတယ်ဒီသတင်းပတ်ရဲ့တက်တန်ရောင်သတင်းလောအစီအစဉ်မှာမယ်ရေးတနာကျော်စီစဉ်တင်ဆက်ထားတာရှုစားနာစင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေ ကမ္ဘာယဉ်ကျေးမှုရေးစီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တန့်ရောင်းသွင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပ
ါ Sure, I might look like an immortal Norse god etc. Stop it. But I know the clock is already ticking.
Disney Plus ရုပ်သံလိုင်းကရိုက်ကူးထုတ်လုပ်တဲ့ Limitless ရုပ်သံအစီအစဉ်မှာတော့မင်းသား Chris Hemsworth ကစိတ်ရောကိုယ်ပါအဆုံးစွန်ထိတွန်းပြီးတော့ပါဝင်ထားတာဖြစ်ပါတယ်။လူတွေအသက်ကြီးလာတဲ့အခါမှာကျန်းမာရေးခွန်အားဉာဏ်ဓာတ်တွေအရှိတဖြစ်ဆက်ပြီးတော့ထိန်းထားနိုင်ဖို့မလို့နီးနာတွေရှာဖွေနိုင်လဲဆိုတာအပိုင်း6တွဲနဲ့ရိုက်ကူးပြတာတာဖြစ်ပါတယ်။လူဘဝတွေဆွဲဆန့်တာမျိုးတက်ရှိအောင်လုပ်လို့ရတာမျိုးအများစုကစကူရင်သိပ္ပံရုပ်ရှင်ကားတွေမှာပဲတွေ့ရတာမလို့ဒီမှတ်တမ်းရုပ်ရှင်ကိုဖန်တီးရိုက်ကူးဖို့2006ခုနှစ်ကစိတ်ကူးရခဲ့တယ်လို့အော်စကာတစ်ချိုရွေးချယ်ခံတဲ့ရှင်းမှာပါဝင်သူဒါရိုက်တာလည်းဖြစ်ရုပ်ရှင်ထုတ်လုပ်သူလည်းဖြစ်တဲ့ Darren Aronofsky ကပြောပါတယ်
Great to do a show about it and how to live better you know for a longer time
ဘဝကိုအချိန်ကြာကြာနေထိုင်လို့ပိုကောင်းအောင်လို့နေနိုင်သွားဖို့ရုပ်သံအစီအစဉ်မှတ်တမ်းရုပ်ရှင်တစ်ခုရိုက်ကူးဖို့စဉ်းစားမိခဲ့တယ်လို့သူကဆိုပါတယ် Hollywood မင်းသား Chris Hemsworth ကကျမရင်းနဲ့အားကစားလိုက်စားသူနားလေသူမလို့သူနဲ့ရိုက်ဖို့ရွေးချယ်ဖြစ်တယ်။သူကတိတ်ပန်ရှူတော့နေပါပေါင်းပြီးတော့ပို့ပြီးတော့မြင်မအောင်လုပ်နိုင်ခဲ့တယ်လို့ပြောပါတယ်။သောရုပ်ရှင်ဇက်ကားရဲ့အဓိကဇက်ဆောင်ခရစ်စန်တို့ကဒီလိုမျိုးပို့ပြီးတော့အသက်ရှင်အောင်နေထိုင်မှုဆိုတာအရင်ကတွေးမကြည့်ခဲ့ပါဘူး။ဒါပေမဲ့ကျမရင်းနဲ့ wellness ပို့ပြီးတော့နေထိုင်ကအောင်ကျင့်ကြံနေထိုင်ဖို့ပုံစံကိုလူများနားလည်အောင်လို့ရိုးရိုးရှင်းရှင်းတင်ပြနိုင်တာမျိုးရိုက်ကူးရလို့သူဝမ်းသာခဲ့ပါတယ်။ကမ္ဘာတော်ဝန်ကတက်ရှည်နေထိုင်နိုင်ရေးလေ့လာသူတွေနဲ့တွေ့ဆုံပြီးတော့တကယ်ခက်ခဲပြင်းထန်တဲ့စိတ်နဲ့ကိုယ်နဲ့စိန်ခေါ်မှုတွေလှုပ်ဆောင်ပြီးတော့သိပ္ပံပညာရဲ့ဘက်ကဆန့်တက်ရတာတကယ်ထူးခြားပြီးတော့စိတ်လှုပ်ရှားစရာကောင်းပါတယ်လို့မင်းသား Chris Hemsworth ကပြောတယ်။
Effect on our not just our lifespan but our health span. It's a battle against what time can do to us. So here goes.
လူတွေကျမအောင်လို့နေထိုင်နိုင်မလဲဆိုတာမေးကြည့်တော့သူပြောတာတခုကသေချာအိပ်ဖို့ပဲဖြစ်ပါတယ်။ကျမရင်းနဲ့တက်ရှည်နေထိုင်ဖို့ဆိုတာကိုကိုယ်တိုင်လုပ်နိုင်တဲ့အရာပါလို့လည်းသူကပြောပါတယ်။ Limitless with Chris Hemsworth ရုပ်သံအစီအစဉ်ကတော့ November 16မှာ Disney Plus ရုပ်သံ line မှာစတင်ပြီးတော့ပြသပါတယ်ရှင
်။Partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တဲ့ရောင်တွေလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။မရေးသနာကျော်ရဲ့တက်တန်ရောင်သတင်းလွှာပါရှင်။နောက်ဆုံးရသတင်းချင်းချုပ်ကိုဦးတမောင်တန်းကတက်လှည့်ပြောပြပေးပါမယ
်။ဘပ်ဖလာဘောလုံးပြိုင်ပွဲမှာအင်္ဂလန်ဂျာမနီနဲ့တခြားဥရောပအသင်း၅သင်းဟာလိန်တပူကွဲဘဝနေထိုင်မှုအခွင့်အရေးကိုထောက်ခံတဲ့အနေနဲ့တက်တက်ရောင်လက်ပတ်တွေပတ်မဲ့အစည်းအဝေးကိုတနင်္လာနေ့ကဆွတ်လွတ်လိုက်ကြပါတယ်။ဘောလုံးဖွဲ့ချုပ်ရဲ့စီမင်းတွေရဖွဲ့ချုပ်ရဲ့ခွင့်ပြုချက်မရတာကိုဝတ်စားရင်အဲ့ဒီဘောလုံးသမားကိုဝါကတ်ပြမှာဖြစ်ပါတယ်။တနင်္လာနေ့စီးပွဲမှာ FIFA ကအခုလိုပြီးခဲ့တာကြောင့် England, Wales, Belgium, Denmark, Germany, Netherlands, Switzerland တင်းတွေကသူတို့ရဲ့အသင်းကောင်းဆောင်တွေကိုအဲ့ဒီလိုလက်ပတ်တွေမပတ်ထားကြဖို့ပြောထားကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကတောက်ချာနေကတိုက်ချင်းမြစ်ပဲရိတ်တဒုံးကြီးစမ်းသပ်ပြစ်လွတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဒီကနေ့တနင်္လာနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကျင်းပမှာဖြစ်ပါတယ်။အမေရိကန်အနေနဲ့ဖိလစ်ပိုင်နိုင်ငံအတွက်ခိုင်ခံ့မှာမှာယက်တီထောက်ခံသွားမယ်လို့ဖိလစ်ပိုင်မှာရောက်ရှိနေတဲ့ဒုတိယသမ္မတကမလာဟဲရစ်ကပြောကြားလိုက်ပါတယ်
။အချင်းချုပ်ကိုဒီဦးတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုစံကျော်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဒရိုက်ဒန်နဲ့ PJ အီလီယတ်တို့ဖြစ်ပါတယ်။ကျွန်မကစုမော်ပါရှင်။ဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.